Welcome to the Voice of America in Burmese.
ဗီယန်နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်အောက်တိုဘာ29ရက်တောက်ကြနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2540 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဟောပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လူပါသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြပေးမှာပါဒီမိနစ်နားဆင်မဲ့သတင်းတွေထဲမှာတော့အာဆီယံထိပ်သီးအစည်းအဝေးတွေမြန်မာနိုင်ငံမှာပါပဲအဆုံးသတ်ခဲ့တဲ့သတင်းအရသာဆူရောက်ကိုအာဏာပြန်လွှဲပေးဖို့ဆူရန်အာဏာသိမ်းစစ်တပ်ကိုအမေရိကန်ကတောင်းဆိုလိုက်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးကချင်ပြည်နယ်ဘက်မှာတော့ကျောင်းသားလူရာနဲ့ချီကိုဗစ်ပူးစက်ခံနေရပါတယ်
ယူယူဟိုတုတ်ပေးချနာပုံစံမျိုးပေါ့ဆက်လိုက်တော့ positive ဖြစ်တာပေါ့အချိန်လေးဆိုးတာတို့ဘာလို့ oxygen ကျက်လက်တာတို့ဘာလို့ကျွန်တော်ဟိုကုညီရမဲ့တာဝန်ရှိတယ်ဆိုတော့အားလုံးနဲ့ခွင့်ပြုရမှာ
တာဝန်ရှိသူတူပြောကြားသွားတာဖြစ်ပါတယ်တခါထိုင်းနိုင်ငံမှာလူရဲစေတဲ့မြန်မာတချို့ပြန်လွတ်လာတဲ့အကြောင်းနဲ့ WIWM အကြီးကဲ QMGN နဲ့ VOA တီးတန့်ပြစ်ဆုံမင်းမြန်ကျက်ကဗအလူသမားဈေးကွက်အခြေအနေစတာတွေကိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
ရှီရောရှန်နိုင်ငံများတင်အာဆီယံထိပ်သီးအစည်းအဝေးတွေကိုမြန်မာနိုင်ငံမှာပါပဲအဆုံးသတ်ခဲ့ပြီးတဲ့နောက်ရှေ့လာမဲ့အစည်းအဝေးတွေမှာပါဝင်နိုင်မဲ့အခြေအနေပေါ်မေးခွန်းထုတ်နေပါတယ်ထိပ်သီးအစည်းအဝေးတွေကိုဥဆောင်ကျင်းပခဲ့တဲ့အာဆီယံလက်ရာဥက္ကဋ္ဌဘရူနိုင်ကတော့မြန်မာနိုင်ငံကိုပြစ်ပယ်မထားတဲ့အကြောင်းပြောဆိုသွားခဲ့တာ
ပါ For this meeting we have given Myanmar space
အစိုးရရဲ့မူဝါဒပါဝင်အာဆီယံပြည်ညင်မှာပြဋ္ဌာန်းထားတဲ့ချက်တွေကိုအခိုင်အမာကင်ဆယ်ထားတဲ့အချိန်ထဲမှာပဲအခုစည်းဝေးပွဲမှာမြန်မာနိုင်ငံကိုလည်းနေရာပေးခဲ့ပါတယ်ပြည်တွင်းရေးကိစ္စတွေကိုတော့မြန်မာပြည်သူတွေကသာအပြည့်အဝဖြည့်ရှင်းနိုင်မှာဖြစ်ပါတယ်လို့အာဆီယံစည်းဝေးတွေအဆုံးသတ်တဲ့ကြာသပတေးနေ့မှာပဲဘရူနိုင်းဆော်ဘွားဟာဆန်နဲ့ဘိုကီယာကပြောဆိုလိုက်ကြပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကန်ပြုခတ်တွေပေါ်ပေါက်နေတာကိုဖြည့်ရှင်းဖို့အာဆီယံကအထူးကိုယ်စားခန့်တာပါဝင်ပုံသဘောတူညီချက်5ရက်ချမှတ်ထားပါတယ်ဒါပေမဲ့လည်းပုံသဘောတူညီချက်တွေလက်တွေ့ဖြစ်မလာသေးတဲ့အကြောင်းအာဆီယံကထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာပါမြန်မာစစ်ကောင်စီကတော့အာဆီယံအသင်းရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်တဲ့ဆုံးဖြတ်ချက်ဖြစ်နေကန့်ကွက်ခဲ့ပါတယ်။လာမယ့်ဒီဇင်ဘာလတည်းကျင်းပမယ့်ကမ္ဘာစည်းဝေးရေးအင်အားကြီး9နိုင်ငံ G7 နဲ့အာဆီယံစည်းဝေးကိုအင်ရှင်ဖြစ်ကျင်းပမယ့်ဗြိတိန်ကလည်းမြန်မာဆက်အာဏာပိုင်တွေကိုပါဝင်ဝင်ငင်းဆန်ထားတာပါနိုဝင်ဘာလ9ရက်မှာကျင်းပမယ့်အာဆီယံနဲ့ဥရောပထိပ်သီးအစည်းအဝေးကိုလည်းမြန်မာ့ကိုမဖိတ်ဖို့အာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကအရေးမို့ပြောကြားထားတာပါအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေဆုံးသတ်တဲ့ကြာသပတေးမှာပဲမလေးရှားနိုင်ငံကြားရေးဝန်ကြီးကလည်းမြန်မာနိုင်ငံကအခြေအနေတွေတိုးတက်မှုမရှိရင်တခြားနီးလန်းတွေရှာလိမ့်မယ်ဆိုပြီးသတင်းတောက်တွေကိုပြောဆိုထားပါတယ
်ဆူဒန်နိုင်ငံမှာဒီသတင်းပတ်အစောပိုင်းစစ်တပ်ကဖယ်ရှားလိုက်တဲ့အသွင်ကူးပြောင်းရေးအရသာအစိုးရကိုအာဏာလွှဲပြောင်းပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပါတယ်။အာဖရိကယူနီယံ၊ဥရောပသမဂ္ဂ၊အာရဗ်အဖွဲ့ချုပ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေကဆူဒန်နိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေကိုရှုံချတာတွေကိုလည်းအင်မြူရောကကြာတာပတင်းနဲ့ထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကထက်သွင်းပြောဆိုခဲ့ပါတယ်။ဆူဒန်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြခွင့်အရသားတွေဥဆောင်တဲ့အစိုးရကိုအာဏာပြန်လွှဲပြောင်းပေးဖို့တညီတညွတ်တဲ့တောင်းဆိုကြောင်းကိုလည်းပြောဆိုထားပါတယ်။တနင်္လာနေ့အာဏာသိမ်းကြတဲ့ကဖမ်းထားတဲ့သူတွေဒီမိုကရေစီလူလားသူလိုလားသူတွေအပါအဝင်ဖမ်းဆီးထားတဲ့သူအားလုံးကိုချက်ချင်းလွတ်ပေးဖို့လည်းတောင်းဆိုပါရယ်ဆေးအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာကြာသပတေးနေ့မှာလည်းဆက်လက်ဖြစ်ပွားခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကမြေယူဘုံတွေကြီးစံအစ်စ်တွေနဲ့ရာဘာကြီးတွေကိုပါအတုံးပြုပြီးဖြိုခွဲခဲ့တဲ့အကြောင်းကိုကိုရီးဖြစ်သူတွေကလည်းပြောပြပါရယ်ခါထုံမြို့တော်မှာအရှိမြို့တော်ရဲ့အရှိပိုင်းမှာအကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဆန္ဒပြသူအနည်းဆုံး2ဦးသေဆုံးပြီးအပြင်းထန်ဒဏ်ရာရသူ2ဦးရှိကြောင်းကိုလည်းအခြေအနေတွေကိုစောင့်ကြည့်နေတဲ့ဆရာဝန်များကော်မတီကိုကိုးကားပြီးရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်။မြို့တော်မြောက်ဖက်ဆန္ဒပြပွဲမှာဆန္ဒပြသူ2ဦးသေဆုံးပြီးဆန္ဒပြသူ2ဦးသေဆုံးကြောင်း AFP သတင်းကလည်းဖော်ပြထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုဘိုင်ဒန်ကဒေါ်လာ 1.85 ထရီလီယံကုန်ကျမဲ့အသုံးစရိတ်အစီအစဉ်ကိုကြာသပတေးနေ့ကအများသိအောင်ချပြလိုက်ပါတယ်။အသုံးစရိတ်အစီအစဉ်အသစ်ဟာအမေရိကန်မိသားစုတွေကိုဆက်စုနှစ်တွေနဲ့ချီအထောက်အကူပေးနိုင်မှာဖြစ်တယ်လို့ဖန်လုံရင်တန်းွေထုတ်လုပ်မှုတွေကိုလည်းအမေရိကန်ကတည်တည်သာရှော့ချနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။မကြာသေးခင်ကစတင်ဆိုပြခဲ့တဲ့ပမာဏထက်တဝက်လောက်သာရှိတော့တဲ့အစီအစဉ်အသစ်ကိုတော့သူ့ရဲ့ဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်တွေနဲ့ကြာသပတေးနေ့အစောပိုင်းတွေ့ဆုံရှင်းပြခဲ့ပြီးနောက်ပိုင်းအင်ဂျီရောက23မိနစ်ကြာမင်းကုန်းမှာလည်းထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။အသုံးစရိတ်အစီအစဉ်တွေစစ်ဆက်ညီနေရမှာသူကိုယ်တိုင်ပါဝင်အားလုံးကဖြစ်စေချင်တယ်လို့မဖြစ်တာစစ်ဆက်ညီနေမှုရဲ့သဘောတဘာဝဖြစ်တဲ့ကြောင့်နားလည်လက်ခံမှုလည်းတိုက်တွန်းသွားခဲ့တာပါအစောပိုင်းမှာဆွေးပြခဲ့တဲ့ပမာဏထက်ရှော့ချခဲ့ရပြီမလဲတိုက်ပြင်းနဲ့ပြည်သူလူထုအတွက်တမိုင်းဝင်ရင်းနှီးမြှုပ်နှံသုံးဆွဲမဲ့အစီအစဉ်ဖြစ်နေလဲသမ္မတကပြောဆိုသွားခဲ့ပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ6ရက်ကြာဥရောပခီးစဉ်ကိုကြာသာပတေးနေ့မှာပဲစတင်လိုက်ပါတယ်ခီးစဉ်အစရောမမြို့မှာအောက်တိုဘာ30ရက်ကနေ31ရက်နေ့အထိကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးကိုဗစ်ရောဂါအရေးရာသီဥတုပေါက်ပြန်မှုတွေနဲ့ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးမှာပါ။အဲ့ဒီနောက်မှာတော့စကော့တလန်ဂလာစကိုမြို့မှာနိုဝင်ဘာလ1ရက်နေ့မှာစတင်ကျင်းပမဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံ COP26 ကိုတက်ရောက်မှာဖြစ်ပါတယ်။ကက်သလစ်ခရီးယံဘာသာဝင်တူလည်းဖြစ်တဲ့သမ္မတဘိုင်ဒန်ဟာဥရောပခီးစဉ်မှာပဲကက်သလစ်သာသနာပိုင်ပုပ်ယန်မင်းကြီးဖရန်စစ်ဆက်တွေ့ဆုံမှာလည်းဖြစ်ပါတယ်။ထိပ်သီးအစည်းအဝေးနှစ်ခုစလုံးကိုတရုတ်သမ္မတရှင်ချင်းပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ကိုယ်တိုင်တက်ရောက်မှာမဟုတ်တဲ့အတွက်သမ္မတဘိုင်ဒန်ကအဓိကဦးဆောင်လိမ့်မယ်လို့အိမ်ပြူတော်အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျိတ်ဆူလဗန်ကတော့ဒီတစ်ပတ်မှာပြောဆိုထားပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညာဒိုင်းနိုမီတာ40 kHz 9413ညာဒိုင်းနိုမီတာ51 kHz 5895နဲ့ဒိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချက်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ခေါင်းဆောင်တွေအနေနဲ့အခုချိန်မှာကိုဗစ်ကပ်ရောဂါကိုထိုက်ပြက်နိုင်စွာရှိတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကနေပြောဆိုလိုက်ပါတယ
် Together these countries have the ability to make the political and financial commitments that are needed to end this pandemic
လက်ရှိကပ်ရောဂါကိုအဆုံးသတ်ဖို့နဲ့အနာဂတ်မှာကျော်မဲ့ပြဿနာကိုတားဆီးနိုင်ဖို့လိုအပ်နေတဲ့နိုင်ငံရေးဗန္ဒာရေးအရတနေ့တည်းခင်ခင်မမနဲ့အတူတကွာလှုပ်ဆောင်နိုင်စွာရှိကြပါတယ်။ကြက်ပြတ်သားသားဆုံးဖြတ်ရမယ့်အချိန်မှာကမ္ဘာကြီးဘေးကင်းလုံခြုံမှုပြတ်သားတဲ့ဥဆောင်မှုတွေလည်းလိုအပ်နေပါတယ်လို့ WHO တွင်းရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ကမ္ဘာတစ်ဝှမ်းကိုဗစ်ရောဂါကာကွယ်ဆေးရရှိမှုစံသက်စစ်ဆေးမှုနဲ့ကုသရေးမှာမမျှမတဖြစ်နေတဲ့အခြေအနေကိုဖြစ်ရှင်းမဲ့ WHO ရဲ့အစီအစဉ်အတွက်နိုင်ငံကအကူအညီဒေါ်လာ 23.4 ဘီလီယံလိုအပ်ကြောင်းပြောဆိုပြီးဒါဒီလိုအပ်နေတဲ့ငွေကြေးတွေကို G20 ဖွဲ့ဝင်နိုင်ငံတွေကထည့်ဝင်ကြဖို့လည်းတိုက်တွန်းသွားပါတယ
်။ COVID စကောကာယောဂါကြီးဆက်လက်ပြပွားနေပြီးကမ္ဘာကြီးမှာကာကွယ်ဆေးထိုးတဲ့နိုင်ငံတွေနဲ့မထိုးရသေးတဲ့နိုင်ငံတွေအကြီးအကျယ်ကွာဟနေတဲ့ပြဿနာကိုကမ္ဘာအချမ်းသာဆုံးနိုင်ငံတွေတက်ရောက်မဲ့ G20 အစည်းအဝေးမှာဆွေးနွေးဖို့ရှိနေပါတယ်။2019ခုနှစ်နောက်ပိုင်းလူပုဂ္ဂိုလ်ကိုယ်တိုင်တက်ရောက်မဲ့ G20 ထိပ်သီးအစည်းအဝေးကိုလာမဲ့စနေနေ့မှာအီတလီနိုင်ငံရောမမြို့မှာကျင်းပမှာဖြစ်ပြီးကိုဗစ်ကပ်ဆိုးနဲ့ပတ်သက်တဲ့ကိစ္စတွေကိုအဓိကဆွေးနွေးမဲ့အလားအလာရှိနေပါတယ်။အမေရိကန်ပြည်ထောင်စုကကိုဗစ်ကာကွယ်ဆေးအလုံးပေါင်းတန်းထောင်1.1 ဘီလီယံပေးလူပုဂ္ဂိုလ်ဂရီးပြုထားပြီးအခြားနိုင်ငံတွေထဲများတယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။ဒီလောက်အတိုင်းတဟမလောက်သေးဘူးလို့ကျန်းမာရေးအကျိုးဆောင်တွေကတော့ပြောပါတယ်လေလာမှုတစ်ခုအရတော့ချမ်းသာတဲ့ G20 နိုင်ငံတွေဟာဆင်းရဲတဲ့အာဖရိကနိုင်ငံတွေထက်ကိုဗစ်ကာကွယ်ဆေး15ဆပိုပြီးရရှိတယ်လို့တွေးရှိထားပါတယ
်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကအာဖဂန်တန်ယုံနဲ့တခြားမြို့တွေကကောင်စစ်ယုံတွေမှာတာလီဘန်တန်တမန်တွေစတင်တာဝန်ထမ်းဆောင်နေပြီဖြစ်တဲ့ကြောင်းတာလီဘန်တာဝန်ရှိသူ2ယောက်နဲ့အာဖဂန်တန်တမန်တွေက VOE ကိုကြာသပတေးနေ့ကပဲအတည်ပြုပြောဆိုလိုက်ပါတယ်။အစ္စလာမဘတ်ကအာဖဂန်တန်ယုံကိုတာလီဘန်တွေပြစ်ဖို့ထားတဲ့အကြောင်းကြားစာကိုလည်း VOE ကလက်ခံရရှိထားတာပါ။တာလီဘန်ဆွေရကိုပါကစ္စတန်နိုင်ငံကတရားဝင်အသိမှတ်ပြုလက်ခံမထားသေးပေမဲ့တန်တမန်တာဝန်ထမ်းဆောင်ဝင်ပြုခဲ့တာဖြစ်ကြောင်းလည်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာရှိတဲ့ပါကစ္စတန်တန်မတ်ကြီးမန်ဆူအခန်ကလည်းတာလီဘန်တာဝန်ရှိသူတွေကိုပြည်ဝင်ဗီဇာထုတ်ပေးထားတဲ့အကြောင်း VOE ကိုအတည်ပြုပြောဆိုထားပါတယ်။
Facebook အမည်ကို Meta လို့အမည်ပြောင်းလဲမှတ်ခေါ်လိုက်တာဟာအနာဂတ်မှာ online ကနေတွေ့မြင်ရတာတွေကိုတကယ်အစ်စ်အမှန်တွေလို့မြင်ရအောင်ဖန်တီးဖို့အတွက်ဖြစ်တယ်လို့ကုမ္ပဏီရဲ့ CEO အကြီးအကဲ Zuckerberg ကပြောဆိုပါတယ်Facebook အနေနဲ့သူရဲ့စာမျက်နှာပေါ်ကဖော်ပြချက်တွေဟာကမ္ဘာအနှံ့ပြည်သူတွေနဲ့လူအဖွဲ့အစည်းတွေအတွက်ထိခိုက်မှုတွေရှိနေတယ်ဆိုတာကိုလက်လူရှိခဲ့တယ်ဆိုတဲ့စွပ်စဲချက်တွေထွက်ပေါ်နေချိန်မှာကုမ္ပဏီရဲ့အမည်ကိုအခုလို Metaverse လို့အမည်ပြောင်းလိုက်တာဖြစ်ပါတယ် Facebook ကြောင့်အသုံးပြုသူတွေထိခိုက်နေနာမှုရှိတာကိုကုမ္ပဏီကကုမ္ပဏီတွင်သတိပေးတာကိုလက်လူရှိခဲ့တယ်ဆိုပြီးတော့ပြခဲ့တဲ့လပိုင်းကကုမ္ပဏီဝန်ထမ်းဟောင်းတူဖြစ်တဲ့ Francis Hagen ကအထောက်အထားတွေကိုဖွင့်ချခဲ့ပါတယ် Zuckerberg ကတော့ Metaverse ပုံမအစင်းမြင့်ကောင်းမွန်ပြီးရုပ်ပုံတွေကိုအစင်းအမှန်တွေလို့တွေ့မြင်ရတဲ့3D နည်းပညာတွေနဲ့ပေါ်ဆောင်မှာဖြစ်ပြီး online ကနေတွေ့မြင်ရတဲ့ပတ်ဝန်းကျင်အသေးတစ်ခုကိုဖန်တီးပြမှာဖြစ်တယ်လို့ဆိုပါတယ်ရုပ်ပုံတွေကိုဖန်သားပြပေါ်မှာကြည့်ရတာမျိုးမဟုတ်ပဲအထဲကိုကိုယ်တိုင်ဝင်ရောက်သွားတယ်လို့မျိုးမြင်ရမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
တောက်ကြနေမနဲ့ခင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ဒီသတင်းပေးပို့ချက်တွေကိုအခုချိန်မှာစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကချင်ပြည်နယ်အင်ဂျန်ရန်မြို့နယ်က KIO ထင်းချုပ်ရွာအင်ကွမ်လာကျေးရွာအထက်တန်းအကြောင်းတစ်ခုမှာကျောင်းသား400ကျော်လောက် COVID-19 ကူးစက်ခံရပါတယ်တွားရေးလာရေးခက်ခဲပြီးတော့အစီအစေးတင်းကျပ်တဲ့အဲ့ဒီဒေသမှာ COVIDလူနာတွေအတွက်ရေးပေါ်ဆေးဝါးရိတ်ခါလိုအပ်ချက်တွေရှိလာမယ်ဆိုရင်သက်ဆိုင်ရာအဖွဲ့အစည်းတွေကခွင့်ပြုလိမ့်မယ်လို့လည်းဒေသခံတွေမျှော်လင့်နေကြတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုခမောင်စုံမင်းပြောပြပေးပါဦးဗျာ
ကိုဗစ်ကာယောဂါကာလမှာမြန်မာပြည်အဝမ်းကကျောင်းတွေပိတ်ထားပြီးမဲ့ကချင်လူမျိုးရေးအဖွဲ့ KIO မြောက်ပိုင်းတိုင်းဒေသကကျောင်းတွေကိုစက်တင်ဘာလလောက်ကပြန်လည်ပွင့်လှစ်ခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကတော့ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အန်ကွန်လကျေးရွာကအထက်တန်းကျောင်းမှာကျန်းမာရေးစစ်ဆေးခဲ့ရမှာတော့ကျောင်းသား400ကျော်လောက်မှာကိုဗစ်ပိုးတွေ့ရှိခဲ့ကြောင်းအင်ဂျန်ရံဒေသခံတယောက်ကပြောပါတယ်။အင
်ဂျန်ရံမြို့နယ်ဒီကွန်လကျေးရွာပေါ့။အဲဟိုချင်းချုပ်နေလေရှိဒီနေရာကြီးကတော့အဲမှာမနေ့အဖြစ်တော့ရှုရကျော်ဖြစ်တဲ့အခါမှာ400ကျော်ပေါ့။လေရကျော်ပြည့်ပြည့်ကျရပဲစားရဟုတ်ဟိုဘက်မှာကျတော့ဒီစီလီစီပေါ်တာနဲ့အာစီဘောတော့အာစီချက်ပေါ်တာအဲ့ဒီမျိုးတောင်သားတွေဒီခက်ခဲတဲ့တောင်သားတွေပေါ့လာနေတဲ့ပေါ်တာရှိတာပေါ့အဲ့မှာတော်တော်များများထိခိုက်လို့စားရ
အန်ကွန်လကျေးရွာဟာအင်ဂျန်ရံမြို့နယ်နဲ့စွမ်ပရာဘွန်းမြို့နယ်အစပ်မှာတည်ရှိပြီးဒီနှစ်မြို့စလုံးကကျောင်းသားတွေဟာအန်ကွန်လအထက်တန်းကျောင်းမှာလာရောက်စာသင်ကြတာပါKIO ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့အော်တိုဘာလ23ရက်နေ့ကကျောင်းဆရာတဦးနေမကောင်းဖြစ်တာကိုစစ်ဆေးရာကကိုဗစ်ပိုးစတင်တွေ့ရှိခဲ့ကြောင်း28ရက်နေ့အထိလူ800ကိုစစ်ဆေးရာမှာတော့ပိုးတွေ့ရှိသူ449ဦးရှိကြောင်းဖော်ပြထားပါတယ်ကိုဗစ်ပိုးတွေ့ရှိသူတွေများပြားတာကြောင့်အန်ကွန်လရွာကိုလော့ဒေါင်းချထားပြီးပိုးတွေ့ရှိတဲ့လူနာတွေကိုအထက်တန်းကျောင်းမှနေရာချထားကူးသပေးနေကြောင်းလဲ KIO လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်အန်ကွန်လကျေးရွာနဲ့အဆက်အသွယ်ရှိတဲ့ကက်သလစ်ဘာသာဖုံးတော်ကြီးတပါးကတော့သူတို့အနေနဲ့ဆေးဝါးနဲ့ဆေးပစ္စည်းအသုံးဆောင်တွေပေးပို့ထားကြောင်းမိန့်ကြားပါတယ်
။ဘုရားမှာဆိုကက်သလစ်ဘာသာကြီးကဒီများတော့ဘူး။ကျောင်းသားတွေကသူကခုနကကိုဗစ်ကွန်တင်မှာပါတဲ့ခါကခုနကတော့မိတ်ကြီးတယ်။သူကတော့မနေ့ကပဲတဲ့ဒီနေ့ဒီကိုဗစ်ဒီတက်စ်ကစ်တို့ဒီပီပီတို့ဥပလိုက်ပြီးတော့သူလာတဲ့အချိန်တော့ပေးလိုက်တယ်တဲ့။ဒါကအသာစားတော့ဘာမှတော့ဘူးကိုဗစ်ကို
ပြီးခဲ့တဲ့လပိုင်းတွေကအန်ဂျန်ရမ်းမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လမ်းတစ်လျှောက်မှာနှစ်ဖက်တပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိပါတယ်။ဒါကြောင့်အန်ကွန်လရွာကိုစေဝါးနဲ့ရိတ်ခါပို့ဆောင်ဖို့အခက်အခဲဖြစ်မှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်နစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလန်စွမ်ဆွန်ကတော့ကိုဗစ်အတွက်အရေးပေါ်လိုအပ်လာရင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကခွင့်ပြုလိမ့်မယ်လို့ယူဆကြောင်းပြောပါတယ်။
ကျွန်တော်ကြားရတာတော့ဟိုအောက်ဆီဂျင်တွန်းတာမျိုးအဆင့်မှုပဲနဲ့ရိုးရိုးဟိုတုတ်ကွေးဖြားနာပုံစံမျိုးပေါ့ဆစ်လိုက်တော့ positive ဖြစ်တာပေါ့အဲ့လိုအခြေအနေမှာရှိတယ်လို့တော့ကြားရတယ်အခြေအနေဆိုးတာတို့ဘာလို့အောက်ဆီဂျင်ကျက်လက်တာတို့ဘာလို့အခြေအနေဆိုးရင်တော့ကျွန်တော်ဟိုကုညီရမယ့်တာဝန်ရှိတယ်ဆိုတော့အားလုံးနဲ့ခွင့်ပြုရမှာပါဒါတော့ဟောပေါ့ထောက်ခံစာတော့လိုတော့ပေါ့
ဒီလ23ရက်နေ့ကတော့ KIO မြောက်ပိုင်းတိုင်းဒေသဖြစ်တဲ့ပူတာအိုဆွမ်ပရာဘွန်ဘက်မှာ positive lunar 12ဦး negative center မှာဆေးဝါးကုသမှုခံယူနေသူ20ဦးနဲ့ကျန်းမာရေးစောင့်ကြည့်ခံရသူ249ဦးရှိကြောင်း KIO ကထုတ်ပြန်ထားပါတယ်။အန်ဂျန်ရံမြို့နယ်အန်ကွန်လကြေးရွာကနောက်ဆုံးအခြေအနေကိုမေးမြန်းနိုင်ဖို့ KIO ကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိတဲ့သူတွေမအားလက်တာကြောင့်ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးခင်ဗျာ။
ကချင်ပြည်နယ်ဘက်ကကိုဗစ်အခြေအနေတွေကိုကိုကမောင်ဆုံးမင်းပြောပြသွားတာပါခင်ဗျာအခုတော့ဒီထိုင်းနိုင်ငံဘက်ကအကြောင်းကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံတောင်ပိုင်းပြည်နယ်ကဒီအချုပ်ထောင်အသီးသီးကနေလွတ်ရဲစေလို့ပြန်လွတ်လာကြတဲ့မြန်မာနိုင်ငံသား190နီးပါးကိုမြန်မာဘက်ချမ်းတနင်္သာရီတိုင်းကော့တောင်းမြို့ကအာနာပိုင်နေထံကိုထိုင်းအစိုးရတာဝန်ရှိသူတွေကအော်တိုဘာ29ဗုဒ္ဓနေ့ကလွှဲပြောင်းပေးခဲ့ပါတယ်ဒီကြောင်ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါရယ
်။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းမှာလူရဲစစ်မြန်မာတွေကိုမြန်မာနိုင်ငံဘက်လွှဲပြောင်းပေးမှု9လကြာလောက်ရပ်နားနေခဲ့ပြီးစက်တင်ဘာလမှာတစ်ကြိမ်အောက်တိုဘာလမှာနှစ်ကြိမ်ထိုင်းအစိုးရကမြန်မာဘက်ကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။အောက်တိုဘာလထဲမှာ၁၀ရက်နေ့မှာတစ်ကြိမ်အောက်တိုဘာလ29ရက်နေ့ဗုဒ္ဓဘူးနေ့ကတစ်ကြိမ်ပြန်လည်လွှဲပြောင်းပေးခဲ့တာပါ။ဒီတစ်ကြိမ်မှာတော့လူရဲစစ်သူအကျဉ်းသား190နီးပါးပါဝင်နေဆိုပြီးမြန်မာနိုင်ငံသားတွေကိုပြန်လည်လက်ခံတဲ့အဖွဲ့ထဲမှာပါတဲ့ထိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့ကော့တောင်းမြို့ရှေ့ပြောင်းလို့သမအရင်းမြစ်စင်တာ MRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ
်။ညီသားအလုံးပေါင်းကျွန်တော်တို့189ယောက်ခင်ဗျာမြို့သူများ23ကျန်တော့လို့ဒေါက်တာလေးတွေပါတယ်အကြောင်းမျိုးကြောင့်ဖန်ခံရတဲ့အလုပ်မှလေးပါတယ်။ရေနောက်ချုပ်ခန်းကနေချုပ်ခန်းမှာပြီးခဲ့တဲ့ခေါက်ကဆိုစရိတ်နေကလွယ်တော့တစ်ချေကလူကနည်းနည်းပဲကျန်တယ်။ဒါပေမဲ့ဒီရစ်ပိုင်းမှာကျန်များလာတယ်။အလုပ်မှရကျန်ဝင်တဲ့များတော့ဖမ်းမိတယ်။လွှဲစေတယ်။အဲ့ဒါလေးကတော့ပြန်ပြီးတော့ပြွဲလာတာဖြစ်တယ်။အလုပ်သမားတန်ရာရှိတဲ့ဆွေးရဌာနနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီကော့တောင်းပေးပြန်လွှဲတာခင်ဗျာ
။ထိုင်းဆွေးရဘက်ကလွှဲပြောင်းပေးသူတွေထဲမှာမူရစေဝါအမှုနဲ့နှစ်ရှည်ထောင်နှံကြခံခဲ့ရသူတွေလွန်ခဲ့တဲ့၄လအတွင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်လာကြတဲ့ရှေ့ပြောင်းလို့သမားတွေလည်းပါဝင်ကြတယ်လို့လည်းပြောပါတယ်
။များပြည့်ကတော့မူရေးစေဝါနဲ့ထောင်နှစ်ရှည်ကြတဲ့လူတွေပါလာတယ်။ပြီးလို့ရှိရင်အလုပ်ရှင်မတူတော့လေပါတယ်။ပြီးလို့ရှိရင်စာရွက်စာနဲ့မစုံတဲ့လူတွေပါတယ်။ဖိုးဝင်တဲ့လူတွေပါတယ်။ဆက်ချက်ဖန်ခံထားတဲ့အနည်းဆုံးလူ2လနဲ့4လဝန်းကျင်လူတွေကြီးပဲအလုပ်ခုလာတာ။ပြီးလို့ရှိရင်ကျွန်တော်တို့အလုပ်ရှင်မတူတဲ့လူတွေစာရွက်စာနဲ့မစုံတဲ့လူတွေပါတယ်။ပြီးလို့ရှိရင်တပီနဲ့တပီနဲ့ကြော်ယူသွားတဲ့လူတွေပါတယ်ပြီးလို့ရှိရင်မွေးစေဝါနဲ့တခြားအမှုခေလို့ဖန်ခံရတဲ့အုပ်စုတွေပါတယ်ခင်ဗ
ျထိုင်းနိုင်ငံဘက်မှာဖက်စီထောင်ချခံရပြီးလွတ်လာတဲ့မြန်မာနိုင်ငံသားထောင်နဲ့ချီကိုအရင်ကတည်းကထိုင်းဘက်ကမြန်မာနိုင်ငံဘက်ကိုပြန်ပို့ပေးလေးရှိပါတယ်ဒါပေမဲ့ကိုဗစ်ကရောဂါဖြစ်ချိန်ကစလို့မြန်မာနိုင်ငံဘက်ကလွှဲပြောင်းလာသူတွေကိုလက်ခံမဲ့စောင့်ကြည့်စင်တာတွေမလုံလောက်တာကြောင့်လွှဲပြောင်းမှုတွေအဓိကရက်နေရာကနေပြီးခဲ့တဲ့စက်တင်ဘာလကမှပြန်ဆနိုင်ခဲ့တာပါအခုလဲကော့တောင်းမြို့ဘက်ကလက်ခံနိုင်တဲ့အရေးအတွက်ကိုသာပြန်လွှဲပြောင်းပေးခဲ့တာဖြစ်တယ်ဆိုပြီးဦးမိုးဝေကပြောပြပါတယ
်များပြတော့ဒီရနောက်မှဆိုရင်လောကချုံမှထားတယ်ပြီးမှကျွန်တော်တို့ဒီစူးစောင်းစကန်ပို့တယ်ရနောက်စူးစောင်းစကန်ပို့တယ်စူးစောင်းစကန်ဆက်မှကျွန်တော်ကော့တောင်းပို့တယ်ကော့တောင်းဝါအရင်ကြောင်းကြတယ်ဒီဘက်မှာဥပမာနေရာတွေကကိုယ်တိစင်တာတွေကလူပြိနေလို့ရှိရင်လက်ခံသေးဘူးဘာကြလဲဆိုနေရာထားဖို့သူ့နေရာစင်တင်များမချဲ့နိုင်သေးလို့မရှိသေးလို့ခင်ဗျာ
ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းနေဆက်တွေပိတ်ထားပေမဲ့ပြန်လွတ်လာတဲ့မြန်မာနိုင်ငံသားတွေကိုနေဆက်တွေကနေမြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင
်ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပြပို့ခဲ့တာပါခင်ဗျာမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီး WIWM ကမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရာက Facebook နဲ့ပုံမှန်ထိတွေ့ဆွေးနွေးမှုတွေရှိနေတယ်လို့ WIWM ရဲ့အကြီးအကဲဖြစ်တဲ့ Nicholas Khom GM ကပြောကြားလိုက်ပါတယ်ကျွန်တော်တို့အခုအတန်မလွင့်ခင်အချိန်အတောအတွင်းမှာပဲ VOA ရုံးချုပ်ကိုလာရောက်ခဲ့တဲ့ဒီ Mr. Khom GM ကို VOA ရဲ့ Editor ဦးကျော်ဇန်သာကတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အဲ့တော့ဦးကျော်စံသာခင်ဗျာဒီ Facebook ကဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိန်ချန်ခဲ့တယ်ဆိုပြီးတော့ဒီ New York မြို့ကမြို့နယ်တရားရုံးတစ်ခုမှာပေါ့လေတရားစွဲခံရတယ်ပြီးတော့အဲ့ဒီအချက်လက်တွေကိုလည်းထုတ်ပေးပါဆိုပြီးတော့ဒီတရားရုံးကဆုံးဖြတ်တယ်ဒါကိုဒီ Facebook ကလည်းညှင်းဆန်ခဲ့တယ်အဲ့တော့အခုဦးကျော်စံသာတွေးဆောင်ခဲ့တယ်ဒီ WWN အကြီးကဲကဒီကိစ္စနဲ့ပတ်သက်လို့ဘာတွေများပြောသွားပါလဲခင်ဗျာ
ဟုတ်ကဲ့ သူပြောတာကတော့ Facebook ကိုနယူးယောက်မှာတရားဆွဲတာဟာသူတို့ double i double m ကမဟုတ်ဘူးတဲ့အဲ့ဆွဲတာဟာဂမ်ဘီယာနိုင်ငံကဆွဲတာသာဖြစ်ပါတယ်တဲ့သူတို့ double i double m အနေနဲ့ကတော့ Facebook နဲ့ပုံမှန်ဆက်ဆံမှုတွေရှိနေပြီးတော့ Facebook ဆီကသူတို့လူကြီးနဲ့အချက်အလက်တချို့ကိုလည်းလွှဲပြောင်းရရှိပြီးဖြစ်တယ်ဆိုပြီးတော့အခုလိုပြောပါခင်ဗျာ
With Facebook we had asked them for various information soon after we began our operations which is a little over 2 years ago I actually met with them in July of 2019
ဂမ်ဘီယာနိုင်ငံကသာဖြစ်ပါတယ်သူတို့ WIWM ကတော့2019 July မှာစတင်တာဝန်ပေးခံရကြတဲ့က Facebook နဲ့ထိတွေ့ဆက်ဆံမှုတွေရှိနေကြတယ် Facebook ကလည်း WIWM လူကြီးနဲ့အထောက်အထားတွေကိုတစိုက်တည်းသာပေးပို့ခဲ့ပြီးဖြစ်တယ်နောက်ငူလည်းသူတို့ဆီကအထောက်အထားတွေပို့ရလိမ့်မယ်လို့မျှော်လင့်တယ်ဆိုတဲ့အကြောင်းသူကပြောသွားတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့သူတို့က Facebook စီကနေပြီးတော့ဘယ်လိုအထောက်အထားတွေလိုချင်တာလဲပြီးတော့ဒီသူတို့မတန်ခင်မှာတော့ဟာလာ double i double f လို့ခေါ်တဲ့ဒီအထောက်အထားရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာတင်းမှာဆိုရင်လည်းဒီမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအထောက်အထားဟာလာတက်တည်တက်ကာရအပြည့်စုံနဲ့ရေးရတာပဲမဟုတ်ဘူးလားခင်ဗျာဆိုတော့ဒီ Mr. ခိုချင်းလိုချင်တဲ့အထောက်အထားဆိုတာကဘာပါလဲခင်ဗျာ
ဟုတ်ကဲ့ကိုညာပြောတာမှန်တယ် WWF ကတော့ရေးပြီးသားတော်တော်များများပြည့်ပြည့်စုံသူတို့ရတယ်လို့ပြောတယ်ဆိုတော့ဘာကြောင့်သူတို့ဒါကိုထပ်ပြီးလူချင်းတယ်လဲဆိုတော့သူကဒီကိစ္စမှာအစိမ့်စိမ့်ပြောဖို့ညင်းတယ်ငါအစိမ့်စိမ့်မပြောပြရစင်တယ်တော့သူတို့ရေးဘူးရအဖြစ်တာငါဒီလူမျိုးပြောပြရစေဆိုပြီးတော့အခုလိုပြောသွားပါခင်ဗျာ
And I don't want to go into too many details to tip off anyone about what exactly we are looking at but we believe that of course
အဓိကတော့အကြမ်းဖက်မှုတွေကြီးထွားခဲ့ရတာဟာ Facebook ပေါ်မှာရေးသားချက်တွေကြောင့်ဖြစ်တယ်ဆိုတာကိုကျွန်တော်သိပါတယ်။ဒါကြောင့် Facebook ရဲ့အထောက်အထားအစီအစဉ်ကိုသိကျင်တာပါ။အဓိကတစ်ဆင့်ပြမှုကျွလွန်ကြတဲ့လူပုဂ္ဂိုလ်တဦးချင်းရဲ့အချက်အလက်တွေကိုလည်းသူတို့သိနိုင်လိမ့်မယ်လို့မျှော်လင့်နေဆွေးပြောသွားတာဖြစ်ပါတယ်။တကယ်တော့ဂမ်ဘီယာနိုင်ငံကတော့ဒီကိစ္စကိုနယူးယောက်ရုံးမှာဆက်ပြီးတော့အယူခံဝင်ထားပါတယ်။တကယ်လို့ဒီအယူခံကအောင်မြင်ခဲ့ရင် WIWM အနေနဲ့လည်းသူတို့အချက်အလက်စီးပိုင်ခွင့်ပေါ့ဗျာ။အဲ့ဒီကိုအခိုင်အမာရရှိမယ်ဆိုပြီးတော့သူကမျှော်လင့်နေတယ်လို့ပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဥကျွန်းသာတည်တဲ့အတိုင်းပဲအခုလေဒီမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေကအများကြီးဆက်ဖြစ်နေပါလေပြီးတော့ဒီအမုန်းစကားတွေသတင်းအမှားတွေကိုဒီ Facebook ပေါ်မှာနှစ်ဖက်စလုံးကဟလာရေးသားဖော်ပြနေတာတွေအများပြကျွန်တော်တို့တွေ့နေရပါလေအဲ့ဒီကိစ္စနဲ့ပတ်သက်လို့ရောသူ့ကိုဥကျွန်းသာမေးဖြစ်ပါ
မင်းဖြစ်ပါတယ်ဒါအဓိကဖြစ်နေကိစ္စဆိုတော့ပူတောင်အရေးကြီးတယ်သူကဒီကိစ္စနဲ့ပတ်သက်လို့လေ Facebook ကိုသူပြောဖြစ်ပါတယ်တဲ့ပြောရစရင်ကဘယ်လိုအောင်ကြုံရလဲသူကိုယ်တိုင်တော့မှဒီသူဟာမစ္စတာကွန်ဂျင်ဟာဗမာစစ်ဘုတ်တယောက်နဲ့နိုင်ငံရတနိုင်ငံမှာတွေ့တယ်ဆိုပြီးတော့ Facebook မှာသတင်းမှားဖော်ပြတယ်။အဲရန်အောက်ကလူတွေကကွန်ဂျင်လည်းသတင်းပေးဖြစ်တယ်သူနဲ့တွေ့တဲ့လူတွေလည်းပဲအကြမ်းဖက်မယ်ဆိုပြီးလှုံ့ဆော်တဲ့ဟာတွေကိုတွေ့လို့ Facebook နဲ့ညှိနှိုင်းပြီးတော့သူဖြတ်ချခဲ့ရတယ်လို့ပြောပါတယ်။ဆိုတော့ဒီလိုပဲအခုဖြစ်နေတဲ့ကိစ္စတွေမှာလည်းအခုလိုလွဲမှားဖော်ပြချက်အမုန်းစကားလှုံ့ဆော်မှုတွေကို Facebook နဲ့ညှိပြီးတော့သူကပယ်ဖျက်သွားမယ်လို့ပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဒီလိုလူအခွင့်အရေးအဖွဲ့တွေကိုဟဟာမြန်မာနိုင်ငံကလူတချို့ကပေါ့လေပြောနေတာရှိပါတယ်ဟဟာသူတို့ကစစ်တပ်ကိုပဲဟဟာအပြစ်ရှာတယ်အပြစ်တင်ပြီးတော့တစ်ဖက်သက်ပြောနေတယ်ဒါပေမဲ့တစ်ဖက်မှာပြန်ကြည့်ရင်လက်တလောဖြစ်နေတဲ့မြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့ဟဟာဟဟာဒလန်လို့ဆွတ်ဆွဲပြီးတော့တပ်ဖြတ်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ရောဒီ WIWM ရဲ့အကြီးအကဲကဘာတွေများပြောပါသေးလဲခင်ဗျာ
သူတို့အနေနဲ့ကတော့လူခွင့်ရေးကောင်စီမှတင်ပြတဲ့အစီရင်ခံစာအပါအဝင်ပေါ့လေလူသိရှင်ကထုတ်ပြန်တဲ့အထက်မှာအမြဲတမ်းဖော်ပြပါရဲသူတို့အဖွဲ့ဟာဘယ်လိုက်မှုမရှိဘူးဆိုတဲ့အကြောင်းကိုအမြဲတမ်းဖော်ပြရဲဆိုပြီးသူကအခုလိုပြောပါခင်ဗျာ
We're concerned with crimes against human beings in Myanmar regardless of the ethnicity the religion or the
သူပြောတာကကျွန်တော်တို့ဟာမြန်မာနိုင်ငံကလူသားလူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အလွန်ဆိုးရိမ်ပါတယ်ဒီမှုကျွလွန်သူတွေဒါမှမဟုတ်ကျွလွန်ခြင်းခံရတဲ့သူတွေဟာဘယ်လူမျိုးတွေလဲဘယ်ဘာသာကိုကုဝဲသလဲဘယ်နိုင်ငံရေးအင်အားစုဘက်ကပါဝင်သလဲဆိုရဲကွဲလွဲမှုတွေသူတို့ဂရုမစိုက်ပါဘူးနိုင်ငံတကာဥပဒေဆိုတာလည်းပဲခွဲခြားဆက်ဆံမှုမရှိပါဘူးတဲ့ခင်ဗျားကဘယ်ဥစုကလာတဲ့ဘယ်လိုနိုင်ငံရေးယုံကြည်မှုရှိရဆိုရဲအပေါ်မှာမူမူတည်ပဲနဲ့ပြမှုကိုဘယ်သူမှဆိုကျွလွန်နိုင်ကြပါရဲကျွန်တော်တို့ကလည်းပဲဘယ်ဘက်ကကျွလွန်တဲ့ပြမှုပဲဖြစ်ဖြစ်စစ်တပ်ကပဲကျွလွန်လို့အခြားတစ်ဖက်ဖက်ကပဲကျွလွန်လို့သူတို့ဟာခွဲခြားဆက်ဆံမှုမရှိဘဲနဲ့စုံစမ်းဖော်ထုတ်သွားမှာလားဖြစ်တယ်လို့သူကပြောတော့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်သန္တာအခုလိုပြောပြသွားတာကျေးဇူးပါခင်ဗျာဒီဦးကျော်သန္တာနဲ့ WIWM အကြီးကဲဟလာမစ္စတာကိုဂျီယမ်နဲ့မေးမြန်းတာရဲ့အပြည့်စုံကိုပေါ့လေဒီလာမယ့် သတင်းပတ်ကိုကျွန်တော်တို့ရုပ်မြင်သံကြားရောရေဒီယိုအစီအစဉ်တွေမှာပါအပြည့်စုံတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ။အခုတခါတော့နိုင်ငံတကာသတင်းနှစ်ပုဒ်ကိုတင်ပြကြပါမယ်။ ILO အလို့သမားအဖွဲ့ကြီးရဲ့နောက်ဆုံးကိန်းဂဏန်းတွေအရဒီကိုဗစ်ကပ်ဆိုးကြုံနေရချိန်ပြန်လည်လုံမြောက်လာမဲ့အချိန်မျိုးမှာအလို့သမားစည်းကွက်ကနှေးကွေးနေတာတွေ့ရတယ်လို့ပြောပါတယ်။ဝင်ငွေနဲ့ဆင်းရဲတဲ့နိုင်ငံတွေမှာအချိန်တွေဆိုးရွားနေတယ်လို့ ILO ကထုတ်ပြန်ထားပါတယ်။ဒီအကြောင်းလီဇာရှလိုင်းဂျနီဗာကပေးပို့တဲ့သတင်းကိုတော့ကိုစော်မူကျော်ပြောပြမှာပ
ါ ILO အလုသမားအဖွဲ့ချုပ်ကြီးရဲ့စီးပွားရေးပညာရှင်တွေဟာကိုဗစ်ကပ်ဆိုးရဲ့အလုသမားဈေးကွက်ပေါ်တည်ရောက်မှုတွေကို2020ခုနှစ်မတ်လကတည်းကစောင့်ကြည့်လေ့လာခဲ့ပြီးကမ္ဘာအလုသမားဈေးကွက်အနေနဲ့ထိခိုက်ပျက်စီးဖို့လွယ်ကူတဲ့အနေအထားမှာရှိနေသေးပေမဲ့တဖြည်းဖြည်းပြန်လည်ကောင်းမွန်လာမယ်လို့ဒီနှစ်စံပိုင်းမှာခန့်မှန်းခဲ့ပါတယ်ဒါပေမဲ့အဲ့ဒီလိုအကောင်းဘက်ကိုတွင်းမြော်ခဲ့တဲ့မျှော်လင့်ချက်တွေဟာကိုဗစ်ကူးစက်မှုလှိုင်းသစ်တွေကြောင့်မှေးမိန်သွားခဲ့ရပါတယ်။စီးပွားရေးပြန်လည်နလန်ထလာမှုတွေဟာမျှော်လင့်ထားတာတက်ကိုနှေးကွေးနေပါတယ်။အခုနောက်ဆုံးတွေ့ရှိချက်အရဒီနေ့အလုသမားဈေးကွက်မှာတကဘာလုံးအလုလုချိန်ဟာကိုဗစ်မပြစ်ခင်ကအလုချိန်တွေထက်4.3ရာနှုန်းလျော့နေနေအောင်ပဲလို့တွက်ချက်ထားပါတယ်။ဒီအတိုင်းအတာဟာအချိန်ပြည့်အလုသမား125တန်းအလုတ်ဆုံးရှုံးရမယ့်ပမာဏနဲ့ညီမျှနေပါတယ် ILO ညွှန်ကြားရင်းမှုချုပ် Guy Ryder ကတော့ဆင်းရဲတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေအကြားပြန်လည်နလန်ထမှုနှုတ်မတူညီဘဲနှမျိုးကွဲပြားနေတာကိုသူ့အနေနဲ့စိုးရိမ်ပူပန်နေစေပဲလို့ပြောဆိုပါတယ
် This is reflected in the fact that the higher income countries with more resources managed to recover in 2021 at least to some extent.
ဒါကဘာကိုဖော်ပြနေတယ်လဲဆိုရင်2020ခုနှစ်အတွင်းချမ်းသာတဲ့နိုင်ငံတွေကကိုဗစ်ကပ်ဆိုးကနေအတိုင်းအတာတစ်ခုထိပြန်လည်လွတ်မြောက်လာခဲ့ပြီမဲ့ဆင်းရဲတဲ့နိုင်ငံတွေက2020ခုနှစ်အတွင်းကိုဗစ်ကပ်ရောဂါကိုအပြင်းအထန်ခံစားခဲ့ရတယ်ဆိုတာကိုဖော်ပြနေပါတယ်ကိုဗစ်ကပ်ရောဂါဟာနိုင်ငံတွေအကြမညီမမျှမှုကိုပိုမိုအခြေအနေဆိုးဝါးသွားစေပါတယ
်အခုလိုကော်ဟမှုတွေကြီးထွားလာရတာဟာနိုင်ငံတွေအကြားကိုဗစ်ကာကွယ်ဆေးထိုးနိုင်မှုအခြေအနေနဲ့စီးပွားရေးနလန်ထားဖို့အစိုးရတွေရဲ့ထောက်ပံ့မှုတွေပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။ဒါအပြင်တိုင်းပြည်တွေရဲ့ပြန်လည်နလန်ထူလာတဲ့နှုန်းဟာသူ့နိုင်ငံသားတွေကိုကာကွယ်ဆေးဘယ်လောက်ထိုးပေးနိုင်လဲဆိုတဲ့အပေါ်အကြီးအကျယ်တည်မိနေတယ်လို့ ILO အကြီးအကဲကပြောဆိုခဲ့ပါတယ်။စီးပွားရေးပြန်လည်နလန်ထားဖို့ဆိုရမှာကတ်ဆိုးကြီးကြောင့်စီးပွားရေးထိခိုက်ကျဆင်းတဲ့အချိန်မှာအလုသမားတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးဖို့ငွေချေးအရာထိခိုက်မှုတက်တာအောင်ဘယ်လောက်လုပ်ပေးနိုင်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့သူကပြောဆိုပါတယ
် In low and middle income countries fiscal constraints and slow vaccination progress are expected to continue to hinder progress
ဝင်ငွေနည်းနဲ့ဝင်ငွေအလေလက်ရှိတဲ့နိုင်ငံတွေမှာငွေရေးချေးရေးအရာချုပ်ချယ်ကန့်သတ်မှုတွေနဲ့ကာကွယ်ဆေးထိုးမှုနှုတ်နှေးကွေးတာဟာအခြေအနေတွေပြန်လဲတိုးတက်ကောင်းမွန်လာဖို့ကိုဆက်လက်ပြီးအဟန့်အတားတွေဖြစ်နေဦးမှာပါခိုင်မာတဲ့ငွေကြေးနဲ့နည်းပညာဆိုင်ရာအထောက်အကူတွေမရှိရင်တော့ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအကြားအကြီးအကျယ်ကွာဟခြားနားမှုတွေဟာဆက်လက်ရှိနေဦးမှာပ
ါဒီနေ့အတွင်းအလုသမားဈေးကွက်ပြန်လဲနလန်ထူလာနိုင်ဖို့ကတော့အားနည်းနေသေးပြီးမရေရာမတည်ကြတဲ့အခြေအနေမှာရှိနေသေးတယ်လို့ ILO အလုသမားအဖွဲ့ချုပ်ကြီးကခန့်မှန်းထားပါတယ်နိုင်ငံတစ်ခုတည်းဒေသတစ်ခုတည်းဒီအကြက်တဲကနေလွံ့မြောက်အောင်ရုန်းဖို့ဆိုတာမဖြစ်နိုင်ပါဘူးဒီကျမ်းမာရေးနဲ့လူမှုစည်းပွားအကြက်အတဲကနေလွံ့မြောက်နိုင်တဲ့တစ်ခုတည်းသောနည်းလမ်းကတော့နိုင်ငံနေအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြဖို့ပါပဲလို့ ILO အကြီးအကဲ Guy Ryder ကတော့ပြောဆိုထားပါတယ
် VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာရှိတဲ့မနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 40 51အပြင်လိုင်းလက်မီတာ190ကပါကျွန်တော်တို့ထပ်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီဘာမှအပြည့်မရှိဘဲနဲ့ဒီမှာ9လကျော်6လတော့ဆောင်းမအချိန်တော့ဖြုံးလိုက်ရတယ်ပေါ့အဲ့ဒါတော့တော်တော်လေးရှင်မကောင်းဘူးတော့လူလူမြောက်လာတဲ့ဝန်တာတခြားဈာန်ရှိနေတဲ့ဒင်းထောက်တွေဈာန်နိုင်ငံရဲ့ကောင်းဆောင်တွေရောအမြဲဆုံးလုံးမြောက်လာကိုတို့မျိုးတင်တယ်ပေါ့
နောက်ပိုင်းအပြည့်စုံထုတ်လွှင့်သွားမဲ့တိုင်းသားဒေသကအခြေအနေအပြည့်စုံကိုစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အလှည့်ရောက်လာပါပြီကချင်ပြည်နယ်ကတိုင်းသား9မျိုးဆက်ဆံရေးမပြေလည်တာကိုတပ်မတော်ကအခွင့်ကောင်းယူပြီးKIA စန့်ကျင်ရေးလှုပ်ရှားမှုဖြစ်လာအောင်ကြံစည်နေပုံကိုဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ဗျာ
ဆရာနာသိမ့်ပြီးမကြမီမလအစောပိုင်းကစပြီးစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေကချင်းပြည်နယ်မှာပြန်လည်ဖြစ်ပွားလာပါတယ်ပြည်သူလူထုကလည်း KIA လက်နက်ကင်တပ်ကိုရိတ်ခါဆေးဝါးနဲ့ငွေကြေးထောက်ပံ့ပါလေ။ဗမာလူမျိုးကြီးဝါဒကျင့်သုံးတဲ့စစ်အာဏာရှင်စနစ်ကိုအမြစ်ပြအောင်တိုက်ခိုက်ဖို့အတွက် KIA ဟာဗမာပြည်သူလူထုနဲ့လက်တွဲလုပ်ကင်နေတယ်လို့ဗိုလ်ချုပ်ကြီးအင်ဘန်လာကပြောပါတယ်။ကချင်အာဇာနီနေ့ဖြစ်တဲ့ဩဂုတ်လ10ရက်နေ့ကပြောဆိုထားတာဖြစ်ကြောင်း KNG ကချင်သတင်းစာသာမှာဖော်ပြပါတယ်။ကချင်ပြည်နယ်မှာ KIA တပ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်တပ်နံပေးပြီး NLD ပါတီဝင်တွေကိုခေါ်လုံးခွင့်ပေးပါတယ်။မျိုးဦးတော်လိုင်းရေးကိုကြိုဆိုတဲ့ဝါရင် KIA တပ်ဖွဲ့ကိုတောက်ခံသူတွေလည်းတိုးပွားလာပါတယ်။ဒါကြောင့် KIA နဲ့ PDF ကိုဆက်ညင်တဲ့ဒေသခံအင်အားစုတွေကိုစီရင်တင်ပွင့်ဖို့စစ်ကောင်စီကကြိုးပမ်းလာပုံရပါတယ်။တပ်ချုပ်မင်းအောင်လှိုင်ဟာစက်တင်ဘာမှာမီချီနာကိုသွားရောက်ပြီးအော်တိုဘာလ3ရက်မှာနေဆက်ဝင်ကြီးဒုပုတ်ချုပ်ကြီးထွန်းထွန်းနောင်ကပူတာဟိုကိုသွားပါတယ်ဒေသခံပြည်သူစစ်တွေနဲ့တွေ့ဆုံကြောင်းသိရပါတယ
်ဒေသခံနေကြားဆောက်တက်ချုပ်ကင်တဲ့နေမြေတွေမှာစစ်ကောင်စီတပ်ဟာ KIA တိုက်ခိုက်တာကိုခံနေရပြီးအကြအဆုံးများနေတာကိုဆွေးနွေးဖို့တက်ချုပ်ကြီးမီချီနာကိုသွားရောက်တာလို့ကြားသိရပါတယ်ဒေသခံတိုင်းရင်းသားပြည်သူစစ်တွေကိုလက်နက်အင်အားဖြည့်ဆည်းပေးဖို့အစီအစဉ်ရှိကြောင်းသိရပါတယ်။မြကြီးနားမြို့တောင်ဘက်ကတာလောကြီးနဲ့စင်ဘူအခြေဆိုင်ရှမ်းနီခေါ်တိုင်းလျိုင်မျိုးနွယ်စုကိုတပ်မတော်ကပြည်သူစစ်ဖွဲ့ပေးထားပါတယ်။အာနာမသိမီကရှမ်းနီပြည်သူစစ်နဲ့ KIA တိုက်ခိုက်တာမျိုးရှိခဲ့ပေမဲ့အာနာသိမီနောက်ပိုင်းမှာ KIA ကိုယုံကြည်လာကြတယ်လို့ဆိုပါတယ်။ KIA ကခွဲထွက်ပြီး NDAK တပ်ကိုတီထောင်တဲ့စခုံတရင်ကတော့နေဇတ်ဒီသားတွေဖြစ်တဲ့ဆော့လော်ပန်ဝါနဲ့ကမ်ပိုက်တီမှာနေကြားဆောက်တက်သုံးတက်ဖွဲ့ထားပါတယ်
။ကချင်ဒေသကလူမျိုးစုတွေဖြစ်တဲ့ဂျင်းပေါ်လာချစ်လာဘူလီစုရဝံဇိုင်းဝါစတဲ့လူမျိုးစု6စုမှာဂျင်းပေါ်ကကချင်ကလူများစုအနေနဲ့ကြီးစိုးလေရှိပါတယ်။ဂျင်းပေါ်ကချင်နဲ့ဆက်ဆံရေးအဆင်မပြေတာလေးတွေကိုအခွင့်ကောင်းယူပြီးတပ်မတော်ကသွေးခွဲပစ်ပုံကိုEmily Fishbane အဖွဲ့ကဇူလိုင်လ2ရက်နေ့တုန်း Frontier စာဆောင်မှာ Divide and Rule in Kachin State ရဲ့ကချင်ပြည်နယ်ကိုတွဲခွဲအုပ်ချုပ်ပုံဆိုပြီးရေးသားထားပါတယ်။ကချင်ပြည်နယ်မြောက်ပိုင်းဘူတာအိုနောင်မွန်းခေါင်လန်ဖူးနယ်မချမ်းဘောဟာရဝမ်လူမျိုးအများစုနေထိုင်ရာအရပ်ပါ။အပြစ်ရထားချိန်မှာရဝမ်ပြည်သူစစ်တွေပေါ်ထွက်လာပြီးKIA နဲ့စစ်ပြန်ဖြစ်ချိန်မှာတပ်မတော်ဘက်ကရပ်တည်ကြပါတယ်။ဒါကြောင့်စစ်ကောင်စီအတွက်ရဝမ်ပြည်သူစစ်ဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်
။စစ်ကောင်စီနယ်စပ်ရေးရာဝန်ကြီးဒုပုချုပ်ကြီးထွန်းထွန်းနောင်ရဲ့ပူတာဟိုခရီးစဉ်ဟာရဝမ်စီးယုံရေးလှုပ်ရှားမှုသာဖြစ်ပါတယ်။ရဝမ်အများစုနေထိုင်တဲ့နောင်မွန်မချမ်းဘောခေါလန်ဖူးနဲ့ ပန်နန်းတင်တို့ကိုတွားရောက်ပြီး VOA BBC နဲ့ DBV သတင်းတွေကိုမကြည့်ဖို့ဒေသခံတွေကိုဟောပြောကြောင်းသိရပါတယ်။ရဝမ်ပြည်သူစစ်တင်နန်းသားတွေကိုလည်းအားပေးစကားပြောကြပါတယ်။ရဝမ်ရင်ကျေးမှုအသင်းဟာကျန်းဖို့ပါတီနဲ့လက်တွဲပြီးပြည်သူစစ်တပ်ဖွဲ့စည်းတီထောင်နေတယ်လို့ဆိုပါတယ်။ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်မှာပြည်တွင်းပြည်ပကနေရဝမ်တိုင်းရင်းသားတွေကရဝမ်ပြည်သူစစ်နဲ့ KIA စန့်ကျင်မှုကိုဝေဖန်ရှုတ်ချကြပါတယ်။ရဝမ်ရင်ကျေးမှုအသင်းနဲ့ကျန်းဖို့ပါတီဝင်တွေကသာမြို့နယ်နဲ့ခရိုင်ရုံးတွေမှာစစ်ကောင်စီကခန့်အပ်ပါတယ
်။ရဝမ်လူငယ်ဟာကျန်းဖို့ပါတီကိုမထောက်ခံမဲ့ NLD ကိုပံ့ပိုးကြပါတယ်။အရင်ကတော့ပူတာအိုဒေတာကပြည်သူတွေအထူးသဖြင့်ရဝမ်နဲ့လီဆုစားတဲ့တိုင်းရင်းသားတွေဟာ KIA ကိုလက်နက်ကင်အနိုင်ကျင့်တဲ့အဖွဲ့လို့သတ်မှတ်ကြခဲ့ကြပါလေ။စစ်ကောင်စီအာဏာသိမ်းလိုက်တော့မှဘယ်သူကအနိုင်ကျင့်တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိသွားကြတဲ့အတွက် KIA ထောက်ခံသူတွေတိုးပွားလာတယ်လို့ဆိုပါတယ်။ပူတာအိုဆောလော်ဝိုင်းမော်ခေါလန်ပူတနိုင်ရဲ့မြကြီးနာမြို့နယ်တွေမှာလီဆူတိုင်းရင်းသားတွေနေထိုင်ကြပါတယ်။လီဆူရဲ့ဒူလေးပါတီဟာကျပ်ပေါ်ပါတီနဲ့ဆက်ဆံရေးပြည်လည်ပုံရပါတယ်။အာနာမသိမီကဒူလေးပါတီကိုထောက်ခံသူများပြီမဲ့အာနာသိလိုက်တဲ့အခါမှာလီဆူတွေသဘောထားပြောင်းလဲလာတယ်လို့ဆိုပါတယ်။ဒါပေမဲ့ဂျင်းဖို့ခရင်နဲ့ရောနောတာကိုမကျေနပ်သူတွေရှိနေစေဖြစ်ပါတယ်။လေချောင်းဆောင်တန်းနဲ့ပြည်သူစစ်ဟာစစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုကိုဟန်တာတာမျိုးတွေလှုပ်တက်ပါတယ်။တိုင်းရင်းသားလူကြီးပိုင်းမှာ KIA ကိုမကြိုက်သူတွေရှိနေသေးပေမဲ့လူငယ်ပိုင်းကတော့ KIA ရဲ့ဆောင်ရွက်ချက်ကိုထောက်ခံအားပေးလာကြကြောင်း Frontier စာဆောင် Divide and Rule စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ကျန်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ကိုဗစ်ကာကွယ်ဆေးနဲ့ကျောင်းတွေပြန်ဖွင့်ရေးအကြောင်းကိုဆွေးနွေးထားပါတယ်နိုင်ငံတကာအတွေ့အကြုံတွေအရကိုဗစ် -19 ကာကွယ်ဆေးလူအများကိုထိုးပြီးတက္ကသိုလ်တွေစဖွင့်ပြီးမှကျောင်းတွေပြန်ဖွင့်ခဲ့ကြတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အခြေခံပညာကျောင်းတွေပြန်ဖွင့်ခြင်းအတွက်တခြားဘာတွေကြိုတင်ပြင်ဆင်ထားသင့်ပါသလဲဒီအကြောင်းနယူးယောက်မြို့ကကိုဗစ်လူနာတွေကိုကူးသကင်တွယ်နေတဲ့ပြီးတော့ဒီမြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းအနေနဲ့တဆင့်အကူအညီပေးနေတဲ့ကုသအထူးကုယောဂဒီဒေါက်တာဇေယသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
ဟုတ်ကဲ့ဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကျောင်းနေရွယ်12နှစ်အထက်တွေကိုပါကာကွယ်ဆေးထိုးပြီးမကြခင်မှာကျောင်းတွေပြန်ဖွင့်ဖို့ရှိနေတာအတွက်နိုင်ငံတကာအတွေ့အကြုံတွေရဆိုင်ဘလို့အဓိကစပြီးတော့အကြံပြုခြင်းလဲ
နံပါတ်1တစ်ချက်ကပေါ့နော်ကျွန်တော်တို့ဒီနိုင်ငံမှာဘလို့နည်းနဲ့ကျောင်းတွေဖွင့်ခဲ့လဲဆိုတဲ့ဟာကိုအရှင်ပြီးတော့ပြောပြပါပေါ့နော်ဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာကလေးကျောင်းတွေမဖွင့်ခင်မှာပထမဆုံးတက်ဂရိုတွေဖွင့်ခဲ့ပေါ့နော်ဒီတက်ဂရိုတွေဖွင့်တဲ့အချိန်မှာနံပါတ်1ချက်ကသူတို့နှစ်ပတ်တစ်ခါဆွတ်ရပါတယ်တချို့တက်ဂရိုတွေဆိုရင်တစ်ပတ်တစ်ခါတော့ဟိုနှာခေါင်းထဲကိုဆွတ်ပါတယ
်ဆင်းဆဲရတာပေါ့နော
်ဟုတ်တယ်ဒါကတော့ဒီနိုင်ငံမှာအခုချိန်မှာတော့ပေါ်ကျင်းတော်ချင်းဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စကတော့ပမာနိုင်ငံတို့တော့တိုက်ရိုက်ကြည့်တော့အကျုံးမဝင်ဘူးပေါ့လေဆက်ပမာနိုင်ငံမှာဒီလို PCR စစ်ဖို့တော့ကနည်းနည်းလေးတော့ခက်ခဲသေးရဲ့အချိန်တော်တော်လေးကိုခက်ခဲနေတဲ့အခြေအနေတခုတော့ရှိတာပေါ့ဒီလောက်တော့မပေါ်သေးဘူးပေါ့နော်နံပါတ်1တစ်ချက်ကစာသင်ခန်းတွေထဲမှာဆရာဆရာမတွေကိုဗက်ဆင်းထိုးဖို့လုပ်ပါတယ်တက်ဂရိုတွေဖွင့်ပြီးွားတဲ့အချိန်ကြတဲ့အခါကျလို့ရှိရင်ပြီးတဲ့အခါမှာဒီတာမန်လူဒန်းစားတွေတော်တော်များများကိုဖွင့်ပြီးသွားပြီးဗက်ဆင်းတွေထိုးပြီးွားပြီးပေါ့နော်အဲ့လိုအချိန်တွေရောက်လာတဲ့အခါကျတော့မှသူတို့ကြောင်းတွေစပြန်ပေးဖွင့်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့တာမန်လူဒန်းစားအတော်များများဒီဖွင့်ပြီးကာကွယ်ဆေးထိုးပြီးသားအချိန်ဆိုတာကဘယ်လိုအတိအကျကိုဆိုလိုတာလဲဆရာ
သူတို့ကဒီကြောင်းတွေကိုဖွင့်တဲ့အခါမှာအေးငါတို့ကလေးတွေကိုဗက်ဆင်းထိုးလိုက်ပြီးွားပြီးကျောင်းတွေဖွင့်လို့ရတယ်ဆိုတာဒါမျိုးကမရှိပါဘူးဒီ strategy မရှိပါဘူးဘာဖြစ်လို့လဲဆိုတော့ the strategy ကဘာလဲဆိုတော့ကလေးတွေကျောင်းမဖွင့်ရင်ကမှဖွင့်မယ်မြို့နယ်ဥပမာပြောရလို့ရှိရင်ရန်ကင်းဆိုရန်ကင်းမြို့အဲ့မြို့မှာဘလောက် percentage vaccine ထိုးပြီးသွားပြီလဲတမျိုးနယ်လုံးမှာထားပါတော့အကိုရဲ့အခုပမာနိုင်ငံမှာသူတို့ပြောတာဟုတ်လား20ရာခိုင်နှုန်းလို့ပြောရဟုတ်တယ်မလားဆိုတော့ကျွန်တော်စဉ်းစားကြည့်တာလေ example ပြောရလို့ရှိရင်ရန်ကုန်မြို့မှာရှိတဲ့ရန်ကင်းမြို့နယ်လေးတစ်ခုမှာဘလောက်ဖြစ်နိုင်မှာတော့ရန်ကင်းတမျိုးနယ်လုံးမှာ50ရာခိုင်နှုန်းရှိပြီလား50ရာခိုင်နှုန်းရှိလို့ရှိရင်တော့ကျောင်းဖွင့်တဲ့ဟာပြဿနာသိမ့်မရှိဘူးလို့ထင်တယ်ဒါကိုကျွန်တော်တို့ကစကားပြောတာပါရန်ကင်းတမျိုးနယ်လုံးမှာ100ရာခိုင်နှုန်းတော့ပဲရှိနေသေးတယ်ဆိုလို့ရှိရင်ကျောင်းဖွင့်လဲကျောင်းကကလေးတွေကိုလည်း vaccine ထိုးပေးလို့လဲဒီရောဂါထပ်မဖြစ်လာဘူးဆိုတော့ဘယ်လိုမှ မပြောနိုင်ဘူးကိုရဘာဖြစ်လို့ဆိုခလေးတွေကနေတစင်မိဘတွေကိုကူတာလားမိဘတွေကနေတစင်ခလေးတွေကိုကူတာလားဆိုတော့ဒီနေ့ဒီချိန်ထိဘယ်သူမှတိတိကျကျမပြောနိုင်ဘူးပြောနိုင်တဲ့ဟာတစ်ချက်တော့ရှိတာခလေးတွေမှာဒီယောဂဖြစ်လို့ရှိရင်လူကြီးတွေလောက်တော့အသက်ဆုံးကျုံမှုမရှိဘူးဆိုတာပဲပြောနိုင်တာရှိ
ဟုတ်ကဲ့ဆရာနောက်ရောဒီကျောင်းဖွင့်တာအတွက်ဘာတွေထပ်ထည့်စဉ်းစားဖို့အကြံပြုချင်သေးလဲဆရာ
နောက်တစ်ခုကဗမာနိုင်ငံမှာအခုလက်ရှိထိုးတဲ့ Sinopharm Sinovac ပေါ့နော်ထိုးတာပဲရှိတာ data ဆိုတာတရားဝင်တကဘာလုံးမှထွက်လာတဲ့ official data ဆိုတာ Sinovac ကခလေးတွေကိုထိုးထားတဲ့ official data data တစ်ခုပဲရှိတယ်သုံးနေတဲ့နိုင်ငံကြီးရှိပါတယ်ဒါပေမဲ့သုံးနေတဲ့နိုင်ငံဆိုတာဒါ data မထွက်သေးပါဘူး data ထွက်မှကျွန်တော်တို့ကပြောနိုင်တာလားအခုကျွန်တော်နားလည်သလောက်ကပေါ့နော်ဒီ Sinovac ကိုကျောင်းနေမှာအခုထိုးနေတဲ့ခါကြီးပေါ့နော်ဒီမှာ Argentina မှာထိုးတာရှိတယ်လို့ပြောပါတယ်မှန်ပါတယ်အဲဒါပေမဲ့သူကထိုးထားတော့မရှိသေးတာလေထိုးပြီးတော့ရလာတဲ့ result ကိုကျွန်တော်တို့ကမသိသေးဘူးပေါ့နော်ထိုးထားတဲ့ကလေးတွေမှာဘယ်နှယောက်ဖြစ်တယ်ဥပမာအခုဆိုရင် example ပြောရလို့ရှိရင်ကျွန်တော်တို့ဒီ CDC ဆိုလို့ရှိရင်အခု6လ data ထွက်လာရပေါ့ကိုတို့ကျွန်တော်တို့ထိုးခဲ့တာဆိုရင်6လကျော်လာတဲ့ခါမှာ6လ data ထွက်လာပြီးွားလို့ရှိရင်နောက်ထပ်9လ data ထွက်လာမယ်ဆိုတော့အဲ့လိုမျိုးတွေပေါ်မှာမူတည်ပြီးတော့ဒီ vaccine တခုကဘယ်လောက်ကြီးအထိကို effective ဖြစ်တယ်လဲကာကွယ်ပေးနိုင်တယ်ဘယ်လောက်ထိဆိုးကျိုးကိုကာကွယ်ပေးနိုင်တယ်လဲဒါမှမဟုတ် vaccine ထိုးထားပြီးတော့ဘယ်လောက်ကြီးထိယောဂလက္ခဏာစူးစောဝါဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့လူရောရှိရရှိနိုင်သလားဆိုတော့ဒီ data တွေကဒါ post vaccine ဖြစ်လာတဲ့ data တွေပါဒီအခုဗမာနိုင်ငံမှာထိုးနေတော့တရုတ်ပြည်ကလာတဲ့ vaccine ကsafety အရဘာမှကြောက်စရာတော့မရှိဘူးလို့ထင်တယ်။ဘာလို့လဲဆိုတော့ kill virus ဖြစ်တယ်ပြတာ
။အန်ဒီရောမရှိနိုင်ဘူးပေါ့နော်
။ဟုတ်ကာကွယ်ဆေးထိုးလို့ဒုက္ခရောက်မဲ့အန်ဒီရောမရှိလောက်နိုင်ဘူး။ဒီကျွန်တော်လက်ရှိကျွန်တော်ဒီနိုင်ငံမှာသုံးတဲ့ဆေးတွေတိုင်းရှင်နော်။ဒီမြန်မာဆိုတဲ့ဆေးတွေအရောဒီ new technique ဖြစ်တဲ့အတွက်ကြောင့်သရီသားပေါ်ကနေတဆင့်ပေါ့နော်။အဲ့ရနေ base ကိုယူပြီးတော့ထိုးထားတဲ့အပိုင်းတွေပါတာပေါ့နော်။ဒါပေမဲ့ခုနလိုမျိုးပေါ့မြန်မာနိုင်ငံမှာခုလက်ရှိထိုးနေတဲ့ vaccine ဒီeffectiveness ကိုခေါ်တဲ့ vaccine ရဲ့ဘယ်လောက်ကြီးအထိအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အပိုင်းကနောက်6လနဲ့နောက်တစ်နှစ်ကြာမှကျွန်တော်ကသိရမယ်အပိုင်းမှာ
ဟုတ်ကဲ့ဆရာကျောင်းတွေဖွင့်ပြီးရောဘာတွေကိုလုပ်ဖို့ကြိုးပြင်ထားတယ်လဲဆရာ
ကျောင်းတွေဖွင့်တဲ့အချိန်မှာလေတချို့ကျောင်းတွေမှာပြန်ပြီးတော့ဟို state တစ်ခုနဲ့တစ်ခုတော့ကွာတာပေါ့နော်ဒီသတ်မှတ်ထားတဲ့ဥပဒေအနေထားတော့ဒါပေမဲ့အများစုတော့ state တွေမှာကျောင်းတွေမှာဆိုရင်ကလေးတွေကိုလည်းစစ်ရပါတယ် temperature လည်း check ရပါတယ်နောက်တစ်ခုကတော့တချို့သော state တွေကတော့နည်းနည်းလေးaggressive ရှိတယ်ဘာလို့ရှိတယ်ဆိုတော့ចောင်းသားဒီအခန်းထဲမှာတယောက် positive ဖြစ်လိုက်လို့ရှိရင်တခန်းလုံးမှာရှိတဲ့ចောင်းသားတွေအကုန်လုံး14ရက်တိတိအိမ်ကျန်ဆိုပြီးတော့လုခဲ့တဲ့ state တွေရှိပါတယ်ဒီနေ့ဒီချိန်ထိလည်းရှိပါတယ်အဲ့ဒါကိုယ့်ရဲ့မြို့နယ်မှာရှိတဲ့ចောင်းအုပ်ရဲ့ကိုယ့်ရဲ့မြို့နယ်မှာရှိတဲ့ governor လို့ခေါ်တဲ့အ
ဟုတ်ချွေမှု
ဟုတ်ချွေမှုပေါ့နော်သူတို့ရဲ့အမိန်ပေါ်မှာမူတည်ပါတယ
်ဟုတ်ကဲ့ဒီကာကွယ်ဆေးထိုးပြီးတာအပြင်ပေါ့နော်ခုနကပြင်ပမှာရှိတဲ့ဒီအများစုကလည်းတစ်ခုလုံးနေတာကလည်းအများစုထိုးပေးထားပြီးတော့ဒီကြားထဲမှာပုံမှန်ဆေးစစ်တာလေးလို့ဖွားအရေးကြီးလာတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဆေးစစ်တယ်နောက်တစ်ခုကအရေးစီဆုံးအပိုင်းအရတော့မိဘလေးပေါ့နော်ထားပါတော့ကလေးကြီးအောင်ကိုဖွင့်အကြောင်းကိုပို့တယ်ပဲထားပါလို့ကလေးကနှာစီးတယ်ဆိုလို့ရှိရင်မပို့ပါနဲ့ကလေးကနေမကောင်းဆိုရင်ကလေးကြီးကပြောပါပါနေမကောင်းကြောင်းမသွားခြင်းဘူးကိုယ်ရည်လက်တွေကလေးကြီးဆိုရင်တော့အဖျားလေးတွေတက်လာတယ်ပေါ့နော်အစာမစားခြင်းဘူးဒီကူဒါ delta မှာတော့တော့ကျွန်တော်တို့ကဗမာနိုင်ငံမှာကျွန်တော်လည်းနည်းနည်းပါးပါလူဒန်းစားတွေကုခဲ့ပူပါတယ် delta ကျွန်တော်ဆိုလို့ရှိရင်ဘာဆေးမှမစစ်ခဲ့ဘူးဗမာနိုင်ငံဘာလို့စစ်လို့လည်းမရခဲ့လို့ဘာနဲ့ပဲကျွန်တော်တို့ကုခဲ့လဲဆိုတော့အဲလူနာရဲ့ယောဂလက္ခဏာဖြစ်တဲ့ delta ကအရန်တည်တာတယ်လုံးဝမတူတဲ့တစ်ချက်ကအရန်နှုံးတာဟိုကျွန်တော်တငယ်ချင်းတွေဒီနိုင်ငံမှာလည်းဒီလိုပဲနှုံးတာအဲ့လိုပဲကျွန်တော်လည်းလုပ်ဖို့ကံမဲ့လေဆိုရင်ပြောရန်နှုံးတာပဲဘယ်လိုလုပ်ရမှမသိဘူးလေအဲ့နှုံးတာလေးတစ်ချက်နဲ့တင်တိတတာကိုလုပ်လို့ရဆိုတော့ဟိုသားစုတွေပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ဆွေမျိုးသားချင်းတွေယောဂလက္ခဏာပြောလို့ရှိရင်ဖြစ်နိုင်လို့ရှိရင်လူစုလူဝေးရှိတဲ့နေရာတို့ပွဲလန်းတပင်တို့အများစုနဲ့အဲ့လိုပွဲလုံးမဲ့ဟာတွေဆိုအဲ့ဒါကိုရှောင်ရှားလိုက်ပါကိုယ်အဲ့လိုမျိုးလှုပ်လိုက်ခြင်းအပြင်ကိုယ်ကလေးလေးပဲဖြစ်ဖြစ်ကိုယ်ကိုယ်တိုင်ကပဲဖြစ်ဖြစ်မသွားလိုက်ဘူးဆိုလို့ရှိရင်လူပေါင်းမြောင်များစွာရဲ့အသက်ကိုကင်နိုင်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီ delta ကို example ကျွန်တော်ပြောတာပေါ့နော် delta အရန်ကူတာမြန်တဲ့အတွက်ကြောင့်တယောက်ကနေတစ်ဆင့်အဲ့တခန်းထဲမှာရှိတယ်လူရောက်40ရှင်40လုံးဒီပါကူးသွားမှာ
ဟုတ်ကဲ့နောက်ဆုံးရောက်ပါမှာခြင်းတယ်လဲဆရာ
ဒီယောဂါကိုကာကွယ်တဲ့နီလန်တခုကကာကွယ်ဆေးထိုးခြင်းအပြင်သွားလို့ရှင်ရင်နှာခေါင်းကိုဖြစ်နိုင်လို့ရှင်တက်ပါဗတ်စကားစီးလို့ရှင်နှာခေါင်းကိုတက်ပါလက်ကိုမကြာခဏဆေးပါဖြစ်နိုင်လို့ရှင်အိမ်ပြန်ရောက်လာလို့ရှင်လက်ဆေးပါအိမ်အပြင်ကဝစ်လာတဲ့အဝတ်အစားတွေကိုအိမ်ထဲထီကိုမတည်လာပါနဲ့မပြောချင်တဲ့သဘောအိမ်ရောက်လို့ရှင်အဝတ်အစားကိုလဲပါကိုယ့်အိမ်မှာအပြင်ကအဝတ်နဲ့ထမင်းထိုင်စားတာတို့အကောက်ပြီးတော့တဲလိုက်တာမျိုးတို့ဒါမျိုးတွေကိုရှောင်ရှားပေးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးခဏဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်နေပါပြီ
တ်စင်တင်ဆက်သွားမယ်တရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒီသားတရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တရင်တည်င်းလွာမှာနားဆင်ရမှာကတော့စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီကစံညောင်းဝယ်ခွင့်ကန့်သတ်ထားတဲ့အတွက်ရဲခါပြစ်လက်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KNO ရဲ့တပ်မဟာ1နယ်မြေ KNO ရဲ့မြောက်ပိုင်းတိုင်းဌာနချုပ်ရှိရာဒေသအင်ကုမလာမြို့လေးမှာကိုဗစ် -19 ကူးစက်ခံထားသူအယောက်400ကျော်ရှိနေပါတယ်
။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာစစ်ကောင်စီကဆန်ရံဝယ်ဖိန်ကန့်တတ်ထားပြီးရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။မင်းတပ်မြို့ပေါ်ရှိပြည်သူတွေဟာခလာရ94တပ်ရင်းမိုးရဲ့ခွင့်ပြုချက်နဲ့တာမကွေးတိုင်းရောနယ်ပခုတ်ကူနဲ့ပေါ့စတဲ့မြို့တွေမှာရိတ်ခါတွေတွားရောက်တည်ယူခွင့်ရှိပေမဲ့ဆန်တွေကိုတော့အကန့်အသတ်နဲ့ဝယ်ယူရတဲ့အပြင်လောင်စာဆီတွေကိုလည်းတည်ယူခွင့်မပြုဘဲမြို့အဝင်မှာစစ်ကောင်စီကကုန်ပစ္စည်းတွေစစ်ဆေးဖမ်းဆီးမှုပြုလုပ်နေတယ်လို့မင်းတပ်မြို့ခံတွေကပြောပါတယ်။ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာရက်ွက်၄ရက်ွက်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်ကြပေမဲ့စစ်ရေးပဋိပက္ခကြောင့်မြို့ပေါ်နေပြည်သူအများစုမှာကျေးလက်ဒေသများတို့စစ်ဘေးတိမ်းရှောင်နေကြရပြီးလက်ရှိမှာအိမ်ထောင်စုတထောင်လူဦးရေ8000ခန့်သာမြို့ထဲမှာနေထိုင်နေကြတယ်လို့သိရပါဗျ
။ကချင်ပြည်နယ်လွတ်လပ်ရေးအဖွဲ့ KIO ရဲ့တပ်မဟာ1နယ်မြေမှာဖြစ်တဲ့ကချင်ပြည်နယ်မြောက်ပိုင်းအင်ကွန်လာမြို့လေးမှာကိုဗစ် -19 ရောဂါကူးစက်တွေ့အယောက်400ကျော်ရှိနေပါတယ်။မြကြီးနားမြို့ထက်65မိုင်ကွာမှာရှိတဲ့ကိုဗစ်ရောဂါပြန့်နှံ့နေတဲ့အင်ကွန်လာမြို့ကိုအောက်တိုဘာ23ကစပြီးမြို့ဝင်ထွက်တွေကို KIO ကပိတ်ထားလိုက်တယ်လို့ KIO ကိုဗစ်ရောဂါတားဆီးနေနေရေးကော်မတီအတွင်းရေးမှူးပုံမူးကြီးလက်ဖန်ဒိန်းဝမ်ကပြောပါတယ်။အင်ကွန်လာမြို့အတွင်းမှာရှိတဲ့ KIO ကဖွင့်လှစ်ထားတဲ့အထက်တန်းကျောင်းကနေကိုဗစ် -19 ရောဂါကူးစက်မှုတွေစတင်ဖြစ်ပွားရာကနေကျောင်းသားမိဘတွေစီကနေတဲ့ဆင့်မြို့ပေါ်လူထုကိုကူးစက်ပြန့်နှံ့လာတဲ့အတွက်မြို့ခံအိမ်ထောင်စု150ကျော်လူရေ900ကျော်ကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ KIO ဘက်ကပြောပါတယ်
စစ်ကောင်စီရဲ့ကရင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့ကနေဦးစီးကျင်းပမဲ့ကရင်ပြည်နယ်နေပွဲတော်မှာကရင်တုံးအကမကချင်လို့ထွက်ပြေးတိမ်းရှောင်နေတာတွေရှိလာပါတယ်။နိုဝင်ဘာလ9ရက်နေ့မှာကြာရောက်မဲ့66နှစ်မြောက်ကရင်ပြည်နယ်နေအတွက်ကရင်တုံးရဲ့အကကဖို့ဒုံးဆရာတွေကကျေးလက်လူငယ်တွေကိုလိုက်လံစီးယုံနေတာပါ။ကရင်ရိုးရာဒုံးကအဖွဲ့မှာလူအယောက်30ကျော်လိုအပ်ပြီးကရင်ပြည်နယ်နေပွဲတော်မှာနေ့စဉ်ကရင်တုံးအကပြိုင်ပွဲလက်ဝဲပြိုင်ပွဲကိုကျင်းပပေးမဲ့အခုချိန်မှာစစ်အာဏာရှင်ကိုစန့်ကျင်တဲ့အနေနဲ့ကရင်လူငယ်အများစုဟာဒုံးကဖို့ညှဉ်းဆန်နေကြတာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တောင်ကုန်းမြို့နယ်နဲ့တန်တွဲမြို့နယ်မှာရှိတဲ့ငပလီမြို့တို့တွေမှာအာဏာသိမ်းစစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်။အောက်တိုဘာ25ရက်နဲ့26ရက်နေ့တွေမှာပြုလုပ်ခဲ့ကြတာပါ။ဆန္ဒဖော်ထုတ်ပွဲမှာတိကပါဝင်နေသူတွေကတော့တပ်မီတာစုတွေ၊ပင်စင်စားတွေနဲ့ကြန့်ခန့်ရေးပါတီဝင်တွေဖြစ်ကြပြီးအချမ်းဖက် NUG, CRPH နဲ့ PDF ကိုလိုမရှိမဲတခိုး NLD ကြဆုံးပါစေဆိုတဲ့လက်ကင်ပိုစတာတွေကင်ဆောင်ထားကြတယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။အခုလိုစစ်ကောင်စီကိုထောက်ခံတဲ့ဆန္ဒပြမှုတွေဟာလက်ခံပြီးသူအများစုရဲ့ဆန္ဒမဟုတ်တဲ့အတွက်နိုင်ငံရေးအရာတဆုံတရာတဲရောက်မှုမရှိပေမဲ့ရခိုင်ပြည်သူအချင်းချင်းကြားမှာစိတ်ဝမ်းကွဲပြားမှုကိုဖြစ်စေနိုင်တယ်လို့ရခိုင်နိုင်ငံရေးသမားတွေကပြောပါတယ်
။ချမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာ RCSS နဲ့ TNLA SSPP ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာလို့စစ်ရှောင်စခန်းကလူတွေဘေးကင်းရာကိုထပ်မံပြောင်းရွှေ့နေရပါတယ်။ဒီတစ်ပတ်တနင်္လာနေ့တုန်းကတိုက်ပွဲဟာကြောက်မဲမြို့နယ်မုံတောင်အုပ်စုနမောညွာစာတင်ကျောင်းမှာစုပေါင်းနေထိုင်ကြတဲ့စစ်ဘေးရှောင်တွေနဲ့နိနိကကဖြစ်ပွားလာလို့ဂုံးပေါ်မှာရှိတဲ့ဘုံကြီးကျောင်းကိုထပ်မံပြောင်းရွှေ့ကြရတာဖြစ်ပါတယ်။ရွာမှာမနေရဲကြလို့ရွာသား30ကျော်စာတင်ကျောင်းမှာစုပေါင်းနေထိုင်ကြပြီးအဲ့ဒီထဲမှာကိုဝန်တဲ့နဲ့တက်ကြီးရွယ်ဦးတွေလည်းပါဝင်နေပါတယ်။မုံတောင်အုပ်စုထဲကနမောညွာပင်ခါရွာမုံတောင်ရွာနဲ့နမ်စော့ရွာတွေမှာရွာသားတွေစုပေါင်းပြီးဘုံကြီးကျောင်းစာတင်ကျောင်းတွေမှာနေထိုင်နေကြရပါတယ်လက်ရှိချိန်ထိနေအိမ်ရက်ရွာမပြန်ရဲကြသေးတဲ့စစ်ဆောင်300ကျော်ရှိနေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကလွတ်ပေးလိုက်တဲ့အကျဉ်းသူအကျဉ်းသားတွေတဲမှာကချင်ပြည်နယ်မြစ်ကျနာအခြေဆိုင်သတင်းသမား5ယောက်ပါဝင်ပါတယ် သူတို့ကိုအောက်တိုဘာလ18ရက်နေ့ကပြန်လွတ်ပေးလိုက်တဲ့အပေါ်သတင်းစာဆရာတွေကဘယ်လိုမျိုးတုံ့ပြန်ပါသလဲကျမအမိကစူးစီးထားပြီးတော့ဆိုင်းမွန်းကနေတင်ဆက်ပေးသွားပါမယ်ရှင
်အပြစ်မရှိဘဲတရင်ထောက်တွေကိုစစ်ကောင်စီကဖမ်းဆီးခဲ့တဲ့အတွက်အဲ့ဒီအပေါ်ဂျေဆုတင်ဆရာအကြောင်းမရှိဘူးလို့မြစ်ကြီးနာတရင်ကြာနေကအက်ဒီတာချုပ်မဆိုင်းမိုင်ကအခုလိုစပြောပါတယ်တရင
်ထောက်တွေကဘာပြစ်မှုမှလည်းလုံထားတာမဟုတ်ဘူးလေတရင်ထောက်ဆိုတာပြစ်မှုကျူးလွန်တဲ့လူတွေလည်းမဟုတ်ဘူးတူလို့လုံနေကြတဲ့လူတွေပေါ့နော်ဆိုတော့အဲ့ဒါကငကိုရဲနေဖမ်းရမယ့်လူမျိုးမဟုတ်တဲ့အတွက်ကြောင့်မလို့သူအခုလွတ်တဲ့ပုံမှာလည်းကျွန်တော်တို့ကဒီအရာကြီးကိုကျွန်တော်ဂျေဆုမတင်ဘူးအဲ့ဒီလိုလဲဆိုဒီဟာကသူတို့ AP ပြောသလိုပဲသူတို့ရဲ့ကုံဆုံးသွားတဲ့6လောက်ဘာနဲ့သူတို့ယော်ပြီးမှလဲပေါ့နော်စစ်တပ်ကဘာနဲ့ယော်ပြီးမှလဲဒီ6လောက်ဆိုတဲ့အချိန်တော်စင်းသူတို့ရဲ့စိတ်တန်ရာရတာတွေနော်သူတို့ရဲ့ခက်ခဲမှုကြမ်းတမ်းမှုသူတို့ကြော်ဖြတ်ခဲ့ရတဲ့ထောင်ထဲမှာနှစ်နာဆုံးရှုံးမှုရရတဲ့အချိန်တွေတန်ရာတွေဘာနဲ့ကုစားပြီးမှလဲစစ်ကောင်ပြည
်ပြန်လွတ်လာတဲ့ကချင်ပြည်နယ်ကတရင်ထောက်တွေကတော့မှမျိုးမြက်မြက်ပန်ကိုအကျဲခရစ္စတိုဖာမှချန်ပူနဲ့ကိုရာရော်တို့ဖြစ်ကြပါတယ်မြစ်ကြီးနာတည်င်းကြနယ်ကတည်င်းထောက်ကိုအကျဲခရစ္စတိုဖာတို့ကိုအေပီလ13ရက်နေ့ကစစ်ကောင်စီကဖမ်းဆီးတွားတာဖြစ်ပြီးမှမျိုးမြက်မြက်ပံကိုတော့အေပီလ14ရက်နေ့ကအိမ်ကနေလာရောက်ဖမ်းဆီးတွားတာဖြစ်ပါတယ်The 74 media ကတည်င်းထောက်မှချန်ပူနဲ့ကချင် wave တည်င်းဌာနကကိုရာရော်တို့နှုတ်ဦးကိုလည်းမတ်လ29ရက်နေ့ကမြစ်ကြီးနားမြို့ရံပူရက်ကွက်ကတပိတ်စစ်ကြောင်းခံတအကြမ်းဖက်ဖြိုခွင်းခံရပြီးနောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကရိုက်နှက်ဖမ်းဆီးတွားခဲ့ပြီးအခု6လကြာကြာမှာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်ကချင် waves တင်းဌာနကတင်းထောက်ကိုရော်ရော်ပြန်လွတ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့ editor ကအခုလိုပြောပါတယ
်လာရောအပါပါဘောမချင်းနာတင်းထောက်9ရောက်လွတ်လာတယ်ပေါ့သူဘာမှအပြစ်မရှိဘဲနဲ့ဒီမှာ9လကြာ6လတော့ထောင်မှာအချိန်တော်ဖြုံးလိုက်ရတယ်ပေါ့အဲ့ဒါလိုသူတို့လည်းစိတ်မကောင်းဘူးနော်ဒါဘာမှအပြစ်မရှိဘဲထောင်ထဲမှာနေခဲ့ရတယ်ပေါ့အချိန်တော်ဖြုံးနေရတယ်တော့ဒုက္ခခံနေရတယ်ပေါ့လူလိုမျိုးလာတဲ့ဘဝတခြားစံရှိနေတဲ့တင်းထောက်တွေလည်းအမြဲဆုံးလို့မြောက်လောက်ကိုမျိုးလင်းနေပေါ့နော်တခြားပြည်သူတွေရောတခြားနိုင်ငံရဲ့ကောင်းဆောင်တွေရောအမြဲဆုံးလို့မြောက်လောက်ကိုမျိုးလင်းနေပေါ့
အနာဒိန်စင်ကာလကစပြီး6လတော့တွင်မှာစစ်ကောင်စီဖမ်းဆီးထားတဲ့တရင်နမ108ယောက်ရှိပါတယ်။နှစ်ခုကလေးကပြန်လွတ်လာသူ53ဦး၊ထောင်ထဲမှာ55ဦးကျန်ရှိတဲ့အနက်ထပ်လွတ်လာတဲ့တရင်နမက18ယောက်တာရှိပါတယ်။အဲ့ဒီထဲကကချင်ပြည်နယ်တရင်နမ5ဦးသာပါဝင်ပါတယ်
။ဆက်ပြီးတော့ဒီတစ်ပတ်အတွင်းမှာကျင်းပတဲ့ ASEAN Take the အစည်းအဝေးကနေချမှတ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးသဘောတူညီချက်5ရပ်ကိုဖော်ဆောင်ဖို့ပြက်ကွက်ခဲ့ရဲဆိုပြီးတော့ online ကနေကျင်းပနေတဲ့39ကြိမ်မြောက် ASEAN Take the အစည်းအဝေးမှာမြန်မာခေါင်းဆောင်တွေကိုအစည်းအဝေးတက်ရောက်ခွင့်မပေးတဲ့ပေါ်ဝေဖန်ပြောဆိုမှုတွေအမျိုးမျိုးရှိနေတဲ့အပြင်အပြည့်ရထားတဲ့တိုင်းသားခေါင်းဆောင်တွေကရောဘလို့အမြင်သဘောထားတွေရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်အော်တိုဘာလ26ရက်နေ့ကစတင်ခဲ့တဲ့အရှိတောင်အာရှနိုင်ငံ10နိုင်ငံ ASEAN ရဲ့ Take the အစည်းအဝေးမှာမိတ်ဖက်အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊တရုတ်၊ရုရှား၊အိန္ဒိယနဲ့တောင်ကိုရီးယားတို့ကိုဖိတ်ကြားဆွေးနွေးခဲ့ပေမယ့်အဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံကတော့ဖိတ်တာမရှိပါဘူး။စစ်ကောင်စီနဲ့ NUG ဆိုရကြတန်ခင်းတမန်ခင်းပြိုင်ပွဲမှာဒီမိုကရေစီဘက်တရားတွေဘက်ကပုံပြီးလေးတာလာတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်အမဟောင်းဦးဖေတန်းကအခုလိုတုံ့တက်ပါတယ်
။တန်ခင်းတမန်ခင်းကတော့ဒီမိုကရေစီဖက်တော်သားတွေဘက်ကပုံပုံလေးတာလာတာတွေ့ရတာပေါ့။ဒါပေမဲ့ရှိအာဏာယူထားတာတန်းကြီးကိုအုပ်ချုပ်ထားတာကတော့စစ်ကောင်စီဖြစ်နေတယ်။အဲ့တော့နိုင်ငံတကာကအတိမတ်ပြမှုဘယ်လောက်ထိရှိလာမလဲပေါ့နော်။ဒီစစ်ဆေးရပုံမှာအတိမတ်မပြရဘူး။အဲ့ဘယ်လောက်ထိဆက်လုပ်လာမလဲပေါ့။ NUG ဆိုရကိုအတိမတ်ပြရမလား။ဆိုတော့နောက်တစ်ပိုင်းပေါ့။ဆိုတော့အဲ့လိုတစ်ဆင့်ပြီးတစ်ဆင့်တန်းကြီးနဲ့မန်ကြီးအားဖြင့်အရေးမိန်လာပြီဆိုရင်တော့စစ်ဆေးရကနိုင်ငံတကာမှာအထူးကြံဖြစ်လာမယ်
။အာဆီယံဆုံးဖြတ်ချက်ဟာဝေယမဆက်ဖက်ရေးမှုကိုချုပ်ဖောက်လိုက်တယ်။အာဆီယံကနေမြန်မာနှောက်ထွက်လိုက်ရင်ခက်ခဲတိဆောက်ထားတဲ့စီးလုံးမှုကပြိုကွဲသွားနိုင်တယ်လို့တင်းနင်ကမဟာဗျူဟာလေးလိုက်ရေးအဖွဲ့မှဒါရိုက်တာဦးတိန်ထွန်းဦးကအခုလိုတုံ့တက်ပါတယ်
။မြန်မာနိုင်ငံကိုနိုင်ငံရေးရပိတ်ခတ်ချခြင်းနဲ့အပိုင်းပေါ့နော်အချက်ရိုက်စေခြင်းနဲ့အပိုင်းကိုကျွန်တော်တို့ကတုံ့တက်တယ်။ကျွန်တော်တို့အနေနဲ့ကလည်းဒီအာဆီယံနဲ့ပတ်သက်ပြီးတော့ trade ကဒီအချိန်ကြီးမှမလဲရှိတာမဟုတ်ဘူးဆိုတော့နှောက်ထွက်လိုက်မယ်ဆိုရင်လည်းမြန်မာနိုင်ငံတွေ့တော့တိတ်ထူးခြားတဲ့တရားမှုမျိုးတော့ရှိမှာမဟုတ်ဘူး။ကနော်ဟိုပေါ့ဒီတကယ်ရင်းနဲ့တိဆောက်ခဲ့ရတဲ့ရှီတောင်အာရှဆယ်နိုင်ငံရဲ့စီလိုမှုကတော့ပြိုကွဲသွားမယ်အနေထားပေါ့
အာဆီယံရဲ့ထိပ်တည်စည်းဝေးကိုအာဏာသိမ်းစစ်ကောင်ဆောင်တက်ရောက်ခွင့်မရပေမဲ့နိုင်ငံတကာကအထူးတန်တမာတွေခတ်အပ်လာနေတဲ့အပေါ်ငြိမ်းချမ်းရေးအတွက်အကျိုးဖြစ်ထွန်းလာနိုင်တယ်လို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်ကအခုလိုပြောပါတယ်
ပြီးရတဲ့နှစ်အထိဆိုလို့ရှိရင်ကျွန်တော်တို့ကအထူးတန်ဆိုတော့၃ရက်ပဲရှိခဲ့တယ်ပေါ့ဗျာ
UN ရဲ့တရုတ်ရဲ့နောက်ဂျပန်ရဲ့ရှိတယ်။ဒီနှစ်မှာတော့အာဆီယံအထူးတန်ဆိုတော့တိုးလာတယ်။နောက်မှကြာရင်နှစ်မကုန်ခင်လားနှစ်ဥပိုင်းလားဆိုလို့ရှိရင်နောက်ထပ်အထူးတန်တူလက်ထပ်ရှိလာမယ်နော်။အာဒီဥစားကတော့အမေရိကန်ပေါ့။အမေရိကန်အထူးတန်တို့တော့အထူးဆက်ဆံရေးမှုလို့ခေါ်မှာပဲ။ Special Coordinator ဖြစ်ခဲ့ကမ္ဘာ။ငါဦးဟာတကယ်လို့ပူပေါင်းနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်ငင်းဆိုင်ရေးအတွက်အများကြီးအကျိုးရှိစေမယ်ဆိုတဲ့မြန်မာရှိ
။အွန်လိုင်းကပြုလုပ်တဲ့အာဆီယံနဲ့မိတ်ဖက်နိုင်ငံတွေရဲ့ညီလာခံမှာတက်ရောက်ခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့လောက်ရက်ကိုရှုတ်ချတယ်။အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်အလွန်အမင်းဆိုးရင်ပူပန်ကြောင်းနဲ့မတရားဖန်ဆီးထိန်းသိမ်းခံထားရတဲ့တွေကိုအမြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းပေါ်အမြန်ပြန်လည်ရှောက်လှမ်းဖို့ပြောကြားလိုက်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီကဆိုင်ရန်ဝယ်ခွင့်ကန့်သတ်ထားပြီးရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူတောင်ကုန်းနဲ့တန်တွဲမြို့နယ်ငပလီမြို့တွေမှာအာဏာသိမ်းစစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်။
တော်လာရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းထောက်ပြရမယ်အပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမတာအမီက
အင်ချီဆိုင်ဒီဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းတော်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်အနေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတည်သချင်းတောင်းခြင်းနဲ့ဒါမှမဟုတ်မိမိတို့ဒေတာတွင်မှဖြစ်ပျက်နေတဲ့ထူးခြားသတင်းတွေဗီဒီယိုဓာတ်ပုံတွေကိုပေးပို့လိုတဲ့ဆိုရင်စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ
ရှီရောင်ရှန်နိုင်ငံများတင်အာဆီယံထိပ်သီးအစည်းအဝေးတွေကိုမြန်မာနိုင်ငံမပါဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်ရှေ့လာမယ့်အစည်းအဝေးတွေမှာပါဝင်နိုင်မယ့်အခြေအနေပေါ်မှာလည်းမေးခွန်းထုတ်နေပါတယ်။ထိပ်သီးအစည်းအဝေးတွေကိုဥဆောင်ကျင်းပခဲ့တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်ကတော့မြန်မာနိုင်ငံကိုပြစ်ပယ်မထားတဲ့အကြောင်းပြောဆိုသွားခဲ့တာပါ။မဆုတ်ဖက်ရေးမူဝါဒအပါအဝင်အာဆီယံပြည်ညင်းမှာပြတ်ထန်းထားတဲ့အချက်တွေကိုအခိုင်အမာကင်ဆွတ်ထားတဲ့အခြေအနေမှာပဲအခုအစည်းအဝေးမှာမြန်မာနိုင်ငံကိုလည်းနေရာပေးခဲ့တဲ့အကြောင်းနဲ့ပြည်တွင်းရေးကိစ္စတွေကိုတော့မြန်မာပြည်သူတွေကသာအပြည့်အဝဖြစ်ရှင်းမှာဖြစ်တဲ့အကြောင်းလဲအစည်းအဝေးတွေအဆုံးသတ်တဲ့ကြာသာပတ်နေ့မှာပဲဘရူနိုင်းဆော်ဘွားကပြောဆိုလိုက်တာပါအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေအဆုံးသတ်တဲ့နေ့မှာပဲမလေးရှားနိုင်ငံဂျာယီဝန်ကြီးကလည်းမြန်မာနိုင်ငံကအခြေအနေတွေတိုးတက်မှုမရှိရင်တခြားနည်းလမ်းတွေရှာလိမ့်မယ်လို့ဒေသနောက်တွေကပြောဆိုသွားပါတယ်ဆူရနိုင်ငံမှာဒီသတင်းပတ်ဆော့ဘိုင်းကစစ်တပ်ကဖယ်ရှားလိုက်တဲ့အသွင်ကူးပြောင်းရေးအရသာဆွေးရောက်ကိုအာဏာလွှဲပြောင်းပြီးဟိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။အာဖရိကယူနီယံဥရောပသမဂ္ဂအာရဗ်ဖွဲ့ချုပ်တဲ့နိုင်ငံတကာဖွဲ့စည်းတွေကဆူရနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့ဆန္ဒပြသူတွေပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကိုရှုတ်ချတာတွေကိုလည်းအင်ဂျီရောကကြာသပတေးထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကထည့်သွင်းပြောဆိုထားပါတယ်။ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာကြာသပတေးနေ့မှာလည်းဆက်လက်ဖြစ်ပွားခဲ့ပြီးလူညွေးတပ်ဖွဲ့တွေကမြေရုပ်ဘုံတွေကြီစစ်တွေနဲ့ရဘာကြီတွေတုံးပြီးဖြိုခွင်းခဲ့တဲ့အကြောင်းလဲကိုရန်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့6ရက်ကြာဥရောပခီးစဉ်ကိုကြာသပတေးနေ့မှာပဲစတင်လိုက်ပါတယ်။ခီးစဉ်စရောမမြို့မှာအောက်တိုဘာလ30ရက်နေ့31ရက်နေ့ထိကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးကိုဗစ်ကရောဂါရေးရာသီဥတုဖောက်ပြန်မှုတွေနဲ့ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Calvin Fowler နဲ့ Derek Smith တို့ဖြစ်ကြပါတယ် VO ရဲ့တောင်းကြနေမနေ့ကင်းအစီအစဉ်တွေကိုလိုင်းနိုမီတာ2540 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံး BNDA ရဲ့ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program